မင်္ဂလာပါခင်ဗျာကျမ်းမာရှင်လန်းကြပါစေ VOA မေဒီကန်တန်မြန်မာပိုင်းရဲ့2019ခုဖေဖော်ဝါရီ5ရက်အင်္ဂါနေ့မနက်ခင်းအတန်လွင့်စီစဉ်တွေကိုမြို့တော်ဝါရှင်တန်ဒီစီကနေပြီးတော့လိုင်းဒိုမီတာ30 40 48ပြင် VOA ရဲ့ Facebook စာမျက်နှာကလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုမနက်ခင်းပိုင်းမှာစီစဉ်တွေကိုတင်ဆက်သွားမှာကကျွန်တော်ကြော်အောင်လေပါခင်ဗျာ
အင်္ဂလာပါရှင်ကျမကခင်ဗျတက်ပါဒီမနက်ခင်းသတင်းတွေကိုမတ်စုရင်ထွေးနေတူချိန်ညာပေးမှာပါဗင်နီဇွဲလားနိုင်ငံမှာဗင်နီဇွဲလားတမရမာဒူရိုဟာဥရုဂွေးမှာရှိတဲ့ဘဏ်တွေကိုအမေရိကန်ဒေါ်လာ 1.2 ဘီလီယံလွှဲပြောင်းပေးဖို့ကြိုးစားနေတယ်လို့အတိုက်ခံခေါင်းဆောင်ကတနင်္လာနေ့မှာပဲပြောကြားလိုက်ပါတယ်အမေရိကန်တမရဒေါ်နယ်ထရန့်ဟာသူ့ရဲ့ဒုတိယအကြိမ်မြောက်နိုင်ငံတော်အခြေပြမိန့်ခွန်းကိုအင်္ဂါနေ့ည 9:00 မှာပြောကြားတော့မှာဖြစ်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကိုကြားရမှာပါကိုကြောင်လေ
ဟုတ်ကဲ့ပါခင်ဗျာအဲ့လိုမျိုးတင်းနေကြားပြီးလို့ရှိရင်နားဆင်ကြရမယ့်အထက်မှာဆိုရှင်ကော်ဖီအာနန်အကြံပေးချက်တွေကိုအကောင့်ထဲပို့ဖို့မြန်မာစုအကိုဖီအားတွေပေးကုလသမဂ္ဂလုံခြုံရေးကောင်စီမှတိုက်တွန်းနေကြတဲ့အကြောင်းကြားဖို့ရှိပါတယ်နောက်တစ်ခါအမေရိကန်အထက်လွှတ်တော်မှတင်သွင်းခဲ့တဲ့မြန်မာရေးဆုံးဖြတ်ချက်မူကြမ်းအပေါ်မှာမြန်မာအသံမှတ်ကြီးရဲ့တုံ့ပြန်ချက်ကဘယ်လိုရှိသလဲနော်ဒီနေ့ညပြောမယ်တမတ်ထရမ့်ရဲ့နိုင်ငံတော်အခြေပြမိန်ကွန်းအကျိုးမြင်ကွင်းစတာတွေကိုကြားဖို့ရှိပါတယ်နောက်ပိုင်းမှာလည်းအပတ်စဉ်တင်ဆက်ပေးနေကြစီးပွားရေးကဏ္ဍနဲ့တုတ္တဆုံလင်းအမေရိကန်တခွင်စီစဉ်တွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ခင်ဗျာအခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့မတ်စုရင်ထွေးတို့ကကြေညာကြပါလိမ့်မယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်။ဗင်နီဇွဲလားတမရနီကိုလတ်စ်မာဒူရိုဟာဥရုဂွေးမှာရှိတဲ့ဘဏ်တွေကိုအမေရိကန်ဒေါ်လာ 1.2 ဘီလီယံလွှဲပြောင်းဖို့ကြိုးစားနေတယ်လို့အတိုက်ခံခေါင်းဆောင်ဖြစ်တဲ့သူ့ကိုယ်သူယာယီတမရအဖြစ်နဲ့ကြေညာထားတဲ့ဟွမ်ကွာရီလိုကတနင်္လာနေ့မှာပဲပြောကြားလိုက်ပါတယ်။ဥရောပနိုင်ငံတရားစင်ကျော်ကနေသူ့ကိုဗင်နီဇွဲလားနိုင်ငံရဲ့ခေါင်းဆောင်အဖြစ်နဲ့တည်ဝင်အသိမှတ်ပြုခဲ့ပြီးတဲ့နောက်မှာနိုင်ငံကိုရုတ်တံမင်ကွန်းပြောကြားရမှာကွာရီလိုကမာဒူရိုဟာနိုင်ငံတော်ဖွံ့ဖြိုးရေးဘဏ်ဗန်ဒက်စ်ကငွေတွေကိုဥရုဂွေးကဘဏ်တစ်ခုကိုလွှဲပြောင်းနေတယ်လို့အထောက်ထားတစုံတရာမပြဘဲနဲ့ပြောကြားခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲဂွာဒီယိုကိုသမရဖြစ်နဲ့သတ်မှတ်ခဲ့တဲ့အမေရိကန်ပြည်ထောင်စုကအခုလိုဩစတြီးယားပြင်သစ်ဂျာမနီဆွီဒင်ဗြိတိန်အပါအဝင်ဥရောပနိုင်ငံတွေရဲ့တနင်္လာနေ့ဆုံးဖြတ်ချက်ကိုကြိုဆိုလိုက်ကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကပြောကြားလိုက်ပါတယ်။ဟွမ်ကွန်ဒီယိုကိုဗင်နီဇွဲလားရဲ့ယာယီသမ္မတအဖြစ်နဲ့အတိအမှတ်ပြုကြောင်းဥရောပပါလီမန်ရဲ့ဇန်နဝါရီလ31ရက်ဆုံးဖြတ်ချက်အတွက်လှိုက်လိုက်လဲလဲကြိုဆိုပါကြောင်းဥရောပနိုင်ငံတွေဟာအမေရိကန်နဲ့တခြားနိုင်ငံပေါင်း23နိုင်ငံကျော်နဲ့အတူဗင်နီဇွဲလားနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေအရဟွမ်ကွာရီရိုကိုယာယီသမ္မတအဖြစ်နဲ့အတိအမှတ်ပြုခဲ့တာဖြစ်ကြောင်းဝန်ကြီးပွန်ပီယိုကကြေညာချက်ထုတ်ပြန်ပြီးပြောဆိုလိုက်တာပါမာဒူရိုကိုလွတ်လပ်မျှတာတဲ့ရွေးကောက်ပွဲချင်းပါပေးဖို့ဒါမှမဟုတ်ဂွာဒီယိုကိုယာယီသမ္မတဖြစ်နဲ့လက်ခံဖို့အတွက်နိုင်ငံအများပြားကပြောကြားခဲ့ပြီးတဲ့နောက်မှာအခုလိုကြေညာချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်
သက်သေရရဲ့ထွက်ဆိုချက်တွေကိုရုံးတော်မှာ3လကြားနာခဲ့ပြီးတဲ့နောက်နာမည်ကြီးမက္ကဆီကိုမူရစေခေါင်းဆောင်အယ်ချာပိုဂေါ့စမန်ရဲ့မူရစေမောင်ကိုရောင်းဝယ်မှုဆွဲချက်နဲ့ပတ်သက်လို့နယူးယောက်မှာရှိတဲ့ဂျူရီခုံရုံးကသက်သေထွက်ချက်တွေကိုဆုံးဖြတ်ချက်ချဖို့တနင်္လာနေ့ကစီစဉ်တုံ့တက်ခဲ့ကြပါတယ်။တမာရီခုံရုံးအဖွဲ့ဝင်တွေကအစိုးရရှေ့နေဘက်ကသက်သေပေါင်း50ကျော်တို့ရဲ့ထွက်ဆိုချက်တွေကိုကြားနာခဲ့ပါတယ်။မူရစေကိုင်းကောင်းဆောင်ဖြစ်တဲ့အသက်62နှစ်အရွယ်ဂေါ့စမန်ဘလိုအာနာကြီးထွားခဲ့လဲဆိုတဲ့အကြောင်းကိုလည်းကြားနာခဲ့ကြပါတယ်။အစိုးရရှင်းနေဘက်ကပြောတာကတော့ဂေါ့စမန်အနေနဲ့အမေရိကန်ပြည်ထောင်စုကိုကိုကင်းတန်ချိန်ပေါင်း200မှောင်ကိုတင်သွင်းဖို့ကြီးကြပ်ခဲ့တဲ့အပြင်နယ်မြေအငင်းပွားမှုတွေမှာကျူးလွန်ခဲ့တဲ့လူသက်မှုတွေမှာတာဝန်ရှိတယ်လို့လည်းတင်ပြထားပါတယ်။ဂေါ့စမန်က2ချိန်ထွက်ပြေးလွတ်မြောက်ခဲ့တဲ့အတွက်နာမည်ကြီးခဲ့တဲ့ Cosman ဟာလွန်ခဲ့တဲ့3နှစ်ကအဖမ်းခံခဲ့ရတာဖြစ်ပါတယ်။ American ဘဏ္ဍာရေးဝန်ကြီးဌာနက Cosman ကိုအာဏာအရှိဆုံးမူရစေရောင်းဝယ်သူလို့လည်းပြောခဲ့ပါတယ
်။ American သမ္မတ Donald Trump ဟာသူ့ရဲ့ဒုတိယချင်းမြောက်နိုင်ငံတော်အခြေပြမိန့်ခွန်းကိုအင်္ဂါနေ့ည9:00မှာပြောကြားတော်မှာဖြစ်ပါတယ်။ American အောက်လွှတ်တော်မှာမကြခင်ကပဲ Democrat Party ကနေအနိုင်ရလွှမ်းမိုးထားတယ်လို့လူနည်းစုအမျိုးသမီးလွှတ်တော်အမတ်တွေလည်း Democrat တွေလွှမ်းမိုးထားတဲ့လွှတ်တော်အသင်းမှာစံချိန်တရားအရေးအတွက်တွေများနေချိန်လည်းဖြစ်ပါတယ်။သမ္မတ Trump မိန့်ခွန်းပြောကြားချိန်အတွင်းသမ္မတနောက်မှာလွှတ်တော်ဥက္ကဋ္ဌ Nancy Pelosi ကထိုင်မှာဖြစ်ပါတယ်။ Miss Pelosi ဟာတမိုင်းတရားတားရှိခဲ့တဲ့အစိုးရရန်တရားရက်ဆိုင်ထားရစေတဲ့ Mexico နယ်စပ်တိုင်းတိဆောက်ရေးရန်ပုံငွေချထားရေးအတွက်အောက်လွှတ်တော် Democrat တွေတစုတစည်းတဲ့ Tamara Trump go Sanjin Boat, Losang Gedu Lepsipare, Tegero, Nangano Chibia, Mingongo, Piget, Janjurila, Nesekuya Nironga, Tamara Trump got Piojama Psipare, Tabi Mele, Eridonga, Asua Yandia, the Chu, Yenta Nirajau, Aldo de Okata, Nancy Pelosiga, Asua Yandia, Along Pianle Lepadoma, Totoma Mingong Pio Boat, Tamara Trump go, Damia Kera Psipare, Akuro, Asua Along Pianle Lepani Bimu, Nago Season Tare Chainte, Taban Lojabi, Digani Nanma. Tamara Trump, the daughter Emma, Mingon Piojam Halep Sipare. Mexico Nazar the Shell, the Dang, Gayanye, Atonzi, Chata Pibu, Gisama, Tamarane, Democrat, the daughter of Madrija, Mabimele Picheletre, Asua Yandia, the Zetavan, Yasang Tara, Tonsangaya, Jatua Bima, Lunga Alum Pianabi, Leban Naina Pipare, Aku, Piome, Nangano, Achibia, Mingonga, Tuboma, Junji Muri, Pianpi Shilang, Tamara Trump, Jubame, Mingon Pili Melu, Amyaga, Dressa Tajaraba. Digani Akanama, Democratic Baga, don't be an emango, Piojabo, Yuche Tare Dugaro, Georgia Pine, Ocho Yen Hoops in a Wing of Shimbian Gerunga, Yin Ningare, Africa Nuevo, America Mutami, Stacey Abrams Pipare.
Ingani Moscow Massa Tinjimbame, Ninja in Naya Jasinibuema, Dalivan Gosaleriga, Tate, Afghan, Daikan Gonsan in it, Twisson Jama Chipare, Davi Mele, Afghan, Soya Gosalerigaro, D. Sunuwego, Dayo Jamam Hobau, a cheer again, Nibuaboya, Ditana Diagaro, Afghanistan, Nanga Yaya, the Borda, Gwele, Jima Lari, Chagaro, Tamara, Nyota, Silongye, Soya, Ganigo, Bobiro, Anne Lazire, Chap Chipare, Dalivan the Bondwinet, တာရဲ့တိုတက်မှုတွေရရှိကြောင်းအမေရိကန်ကကြေညာခဲ့ပြီးရုရှားမှာကျင်းပတဲ့အာဖဂန်အချင်းချင်းကြားငြိမ်းချမ်းရေးဆွေးနွေးပွဲကျင်းပတာဖြစ်ပါတယ်ဒီဆွေးနွေးပွဲကိုတော့အာဖဂန်အစိုးရကတက်ရောက်ခွင့်မရှိပါဘူးတာလီဘန်တို့အနေနဲ့သမရကန်နီအစိုးရနဲ့တိုက်ရိုက်တော်၎င်းတွေ့ဝိုက်တော်၎င်းစကားပြောဆိုဆွေးနွေးဖို့ညှင်းဆိုနေပြီးတော့သူတို့ကိုအမေရိကန်ရဲ့ကြိုးစွဲခံရရသူလို့ဖြစ်တယ်လို့ပြောပ ောခွင့်ရသူကပြောပါတယ
်ဗျို့အမေရိကန်တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်ရခိုင်ပြည်နယ်ပဋိပက္ခဖြည့်ချင်းရေးမှာနိုင်ငံသားဖြည့်ကိစ္စအပါအဝင်ကော်ဖီအန်နန်ကော်မရှင်ရဲ့အကြံပြုချက်တွေကိုလက်တွေ့အကောင့်ထဲဖော်နိုင်ရေးအတွက်မြန်မာကိုဖိအားပေးဖို့လိုနေပါတယ်လို့လုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံဟောင်းတွေကတိုက်တွန်းလိုက်ပါတယ်ဖေဖော်ဝါရီလ4ရက်တနင်္လာနေ့ဟာလုံခြုံရေးကောင်စီမှနှစ်နှစ်တက်တမ်းပြည့်လို့အဖွဲ့ဝင်ဖြစ်ကနေထွက်ခွာသွားတဲ့နိုင်ငံတွေကသူတို့ဆောင်ရွက်ခဲ့တဲ့အတွေ့အကြုံနဲ့အခက်အခဲနဲ့အခြေအနေတွေကိုဆွေးနွေးတင်ပြခဲ့တာဖြစ်ပါတယ်မြန်မာအရေးနဲ့ပတ်သက်ပြီးသူတို့လှုပ်ဆောင်ခဲ့တာတွေကိုလည်းထည့်သွင်းပြောဆိုခဲ့ကြတာပါကဇက်စတန်နိုင်ငံရဲ့ကုလသမဂ္ဂဆိုင်ရာသံမကြီးကသူကမြန်မာနိုင်ငံရဲ့အရေးနဲ့ပတ်သက်ပြီးအလွန်ကြီးမားတဲ့လူသားချင်းစာနာမှုဆိုင်ရာဘေးဒုက္ခကြီးဖြစ်ကြောင်းနဲ့ဒါကိုလုံခြုံရေးကောင်စီကနေပြီးတော့ဆက်ပြီးတော့အရေးယူဆောင်ဖို့တညီတချွတ်ထဲရှိကြောင်းနဲ့ပြောပါတယ်။မူရင်းစင်မြေပြဿနာဖြစ်တဲ့ရိုညာမွတ်စလင်တွေရဲ့အခြေခံလူခွင့်ရင်းနဲ့လွတ်လပ်စွာသွားလာခွင့်တွေပြန်ကြဖို့အတွက်နိုင်ငံသားဖြေကိစ္စကိုအဓိကထားပြီးဖြေရှင်းတင်ကြောင်းသူတို့ယုံကြည်တယ်လို့လည်းပြောကြားခဲ့ပါတယ်။လုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံပေါင်းဟာ15နိုင်ငံရှိပါတယ်။အများအားအဖွဲ့ဝင်ပြင်သစ်ဗြိတိန်အမေရိကန်တရုတ်ရုရှား5နိုင်ငံအပါအဝင်ကျန်အဖွဲ့ဝင်အလှည့်ကျ10နိုင်ငံကိုတော့တက်တမ်းနှစ်နှစ်စီထိသတ်မှတ်ထားတာလည်းဖြစ်ပါတယ်။
ကုလသမဂ္ဂဒုက္ခသည်များဆိုင်ရာဌာန UNHCR ရဲ့အထူးတန်တမန်အန်ဂျယ်လီနာဂျိုလီဟာဩဂုတ်လ2019ခုနှစ်ကစပြီးမြန်မာနိုင်ငံကနေအစုလိုက်အပြုံလိုက်ဝင်ရောက်ခုံလုံခဲ့တဲ့ရိုဟင်ဂျာဒုက္ခသည်9,300ကျော်နေထိုင်ရာဘင်္ဂလားဒေ့ရှ်ကိုဒီအပတ်မှာတွားရောက်ခဲ့ပါတယ်ဂျိုလီဟာကော့စ်ရဲ့ဘဇာမှာရှိတဲ့ဒုက္ခသည်စခန်းကိုတွားရောက်ပြီးရိုဟင်ဂျာဒုက္ခသည်တွေရဲ့လူသားချင်းစာနာထောက်ထားမှုလိုအပ်ချက်တွေကိုတွားရောက်အကဲဖြတ်လေ့လာမှာဖြစ်ပြီးတော့အရှေ့ဘင်္ဂလားဒေ့ရှ်အနေနဲ့ရင်ဆိုင်နေရတဲ့အပေါ်အရေးကြီးတဲ့အကဲဆတ်မှုတွေကိုတွားရောက်လေ့လာမှာဖြစ်ပါတယ်။ဒီခီးစဉ်ဟာဒါခီမှာဝင်ကြီးချုပ်ရှိတ်ဟာစနီနဲ့နိုင်ငံသားဝင်ကြီး AK Adel Momento နဲ့တွေ့ဆုံဆွေးနွေးမှာဖြစ်ပြီးဒီဆွေးနွေးမှုမှာရိုဟင်ဂျာတွေကိုဘယ်လိုအကောင်းဆုံးအထောက်အကူပေးနိုင်မလဲဆိုတာတွေဆွေးနွေးသွားမှာဖြစ်ပါတယ်
။ရှဲကျော်တဲ့လူငယ်တူကိုတပ်ဖြတ်မှုနဲ့ထိုင်းဆွေကအလို့ရှိနေတဲ့မွေးရာစာလို့ယူဆရသူပန်နဝတ်ပရာသမ်ကိုရှာဖွေဖမ်းဆီးပေးဖို့အတွက်မြန်မာအာဏာပိုင်တွေကနေပန်ကြားခဲ့တာကြောင့်လိုက်လံရှာဖွေရာကနေထိုင်းနိုင်ငံချင်းရိုင်ခရိုင်နဲ့ကပ်ရက်ရှိတဲ့မြန်မာဘက်အချက်မှာတရားမဝင်လာရောက်နေတဲ့ထိုင်းနိုင်ငံသား82ဦးကိုတနင်္လာနေ့ညပယ်မှာပဲမြန်မာအာဏာပိုင်တွေကဖမ်းဆီးရမိခဲ့ပါတယ်။မဲဆိုင်တစ်ဖက်ကမ်းမှာရှိတဲ့တာချီလိုက်ကမြန်မာရဲတပ်ဖွဲ့အရာရှိတွေရဲ့ဝင်ရောက်စီးနှင်းရှာဖွေမှုကြောင့်နာရိုယွာနာကယွာကမှာရှိတဲ့ ချောပြီးဆိုင်တွေဟိုတယ်တွေမှာတရားဝင်လာရောက်နေတဲ့ထိုင်းမျိုးသား45ဦးနဲ့ထိုင်းမျိုးသမီး33ဦးကိုဖမ်းမိခဲ့ကြောင်းနဲ့သူကိုအကြောင်းကြားခဲ့တယ်လို့တနင်္လာနေ့ကချင်းရိုင်းလူဝမှုကြီးကြပ်ရေးဌာနအကြီးအကဲရဲမှု Akron Busa Babu Dinga ပြောကြားခဲ့ပါတယ်ထိုင်းအာဏာပိုင်တွေရဲ့ပန်ကြားချက်ကြောင့်မြန်မာရဲတွေနဲ့မွေးအစည်းအဝါ300မှထိန်းချုပ်ရေးဆိုင်ရာဗဟိုကော်မတီကအရာရှိတွေဟာအသက် 都哈，阿在十个人内，约康康国在比罗搭片起来了，是说看你呀，都撇巴嘞。都哈，社交在龙岩国某一些家庭外，没被罗单位个看撇巴嘞，罗太爷个有啥他啦吧？都哈，某一伢子都要撇没，罗嘞太爷个他妈他巴嘞。阿潘看你呀嘞，太南安达瑞国，想起呢，买啥个龙泉用嘛，是谁没棉被，楼通楼里呢，你设备楼铺，潘西他嘞，罗嘞太爷个表巴嘞。
သမရဒေါ်နယ်ထရမ့်ဟာယာယီပြည်တွင်းရေးရာဝန်ကြီးအဖြစ်ဒေးဗစ်ဘဟန်ကိုခန့်အပ်ဖို့အညီတင်သွင်းလိုက်တယ်လို့တနင်္လာနေ့ကကြေညာလိုက်ပါတယ်။ဒေးဗစ်ကသူစားရောက်တဲ့နေ့ကလေးကနေအလုပ်ကောင်းကောင်းလုပ်ခဲ့တယ်။ကျွန်တော်တို့သူ့ကိုရွေးချယ်တာတရားဝင်အတီးပြုဖို့မျှော်လင့်ပါတယ်လို့သမရထရမ့်ကတွစ်တာမှာပြောခဲ့ပါတယ်။ဒေးဗစ်ဟာသမရဟောင်းဂျော့ချ်ဘုရှ်ရဲ့လက်ထက်မှာပြည ရှိတဲ့အကျိုးဆောင်အဖြစ်ဆောင်ရွက်ခဲ့သူတူဦးလည်းဖြစ်ပါတယ်။သူရဲ့မဲဆက်စည်းရုံးရဲ့အတွေ့အကြုံရှိခြင်းဟာတန်မိုးရှိတဲ့ကျွမ်းကျင်မှုကအစိုးရကိုနီးကြောင်ပြုလုပ်ပေးဖို့ဖြစ်တယ်လို့
Direct from Washington, the voice of America. ဆိုရနိုင်ငံကထိတ်တန့်ရောက်သတင်းတွေကိုဒေါ်ခင်မြို့တက်နဲ့မဆူရင်ထွေးလို့ကြီးညာခဲ့ကြတော့ခင်ဗျာအခုကျွန်တော်တို့စက်ပိုင်းဆိုင်ရာချွင်းချက်တချို့ရှိနေတဲ့အတွက်ကြောင့်မလို့တချို့အတန်တွေပြတ်တောင်းပြတ်တောင်းဖြစ်နေတာမကြတာမျိုးတွေရှိတယ်ရှိတာမျိုးတွေအကျုံးပါလိမ့်မယ်အဲ့ဒါဆိုရှင်ခွင့်လို့ပါအခုချင်းဆက်ပြီးတော့အားလုံးစက်တွေပြန်ပြီးတော့ပုံမှန်ပြန်လဲပတ်နေပါပြီခင်ဗျာ တမရတရင်နဲ့ဆက်ပါမယ်အမေရိကန်တမရတရင်နဲ့ဆက်ပါမယ်အမေရိကန်တမရတရင်နဲ့ဆက်ပါမယ်အမေရိကန်တမရတရင်နဲ့ဆက်ပါမယ်အမေရိကန်တမရတရင်နဲ့ဆက်ပါမယ်အမေရိကန်တမရတရင်နဲ့ဆက်ပါမယ်အမေရိကန်တမရတရင်နဲ့ဆက်ပါမယ်အမေရိကန်တမရတရင်နဲ့ဆက်ပါမယ်အမေရိကန်တမရတရင်နဲ့ဆက်ပါမယ်အမေရိကန်တမရတရင်နဲ့ဆက်ပါမယ်အမေရိကန်တမရတရင်နဲ့ဆက်ပါမယ်အမေရိကန်တမရတရင်နဲ့ဆက်ပါမယ်အမေရိကန် ကိုယ့်ရဲ့နေတော့ကနိုင်ငံတော်ခြေပြမိန်ငွန်းကိုတမနာထရမ့်ကပြောရမှာပါဒါပေမဲ့အဲဒီတော့ကဆိုးရရန်နေရာတချို့ရပ်တန့်နေတာကြောင့်အောက်လွှတ်တော်ရဲ့ဥက္ကဋ္ဌနန်စီပလိုစီကဆိုးရလုံငန်းနေအားလုံးပြန်လည်ပတ်တော်မှာလွှတ်တော်မှာမိန်ငွန်းလာပြောဖို့တမနာထရမ့်ကိုတားမိခဲ့ပါတယ်အခုတော့အစိုးရအားလုံးပြန်ပြီးတော့လည်ပတ်နေပြီမို့ငကိုတော့ကစီစဉ်ထားတဲ့အချိန်ထက်တပတ်နောက်ကြပြီဒီကနေ့ည Democrat Lodomadeja. Maybe even let Tricker Ajo, American Tamaima, Jashizo, Sua Yaniari, Yetangiavari, Suzuwa, Tonsen, Aya, Javima, Longani, Alo, Pianle, Panangiraba. Taking up Yome, Mengoha, two Poyongi Muri, Piamido Shila, or Tamra Trauma, Jubame, Mengum Chele Melu, American Tekato, Lodonet, Tamra Sayali, Lai Poye, Ninjaimu. David Bakaga Piobari.
His entire goal, right, with the State of the Union is going to be to try to.
Tamana Trump, Nangana Chipia Mingo, Jagaro, Yanaya Tijaga, Tegebe Kaima Akaunide, Anemude Mishibu, Chikarima, Tubeka Yenina Mishibu, Tunepata di Drenema Popianidarim, Hofu Surago, Tupian Shimbiame, the Wobabe.
Digni Pioma Nangano Chipia Mingo Kanama, Tujaja Kushimagaro, Rudmi Luto, Madri, Alo. ဝစ်ဆုံးအဖြူဝစ်ဆင်ပြီးအခမ်းအနားကိုတက်ရောက်ကြဖို့အောက်လွတ်တော်ဒီမိုကရက်တစ်မြို့သမီးရေးရာဖွဲ့ကစီစဉ်ထားတာပါပဲ။2019ခုနှစ်တုန်းကအမျိုးသမီးတွေမဲပေးပိုင်ခွင့်ရရှိလှုပ်ရှားမှုကိုဂုံပြုတဲ့အနေနဲ့အခုလိုစီစဉ်တာပါ။2019ခုနှစ်မှာသမ္မတ်ထရမ့်နိုင်ငံတော်အခြေပြမိန်ခွန်းပြောခဲ့တဲ့အခါဒီမိုကရက်လွတ်တော်အမျိုးသမီးမတ်တွေဖြူရောင်ဝစ်ဆုံးဝစ်ခဲ့ကြပါသေးတယ်။အ အားပေးတဲ့သဘောလို့ဆိုပါတယ်အမျိုးသမီးနဲ့အမျိုးသားလူအားကတန်းတူဖြစ်ရေးဈေးသက်သာတဲ့ကလေးဆောင်ရှောက်မှု မိသားစုဆံပြီးချစ်ခင်ရင်းနှီးမှုရှိတဲ့လုပ်ငန်းဝင်ရရှိရေးလိမ်မိုင်းဆိုင်ရာစော်ကားမှုစတဲ့ကိစ္စတွေကိုပို့ပြီးတော့ကောင်းမွန်လာရေးအသိပေးတာလည်းဖြစ်ပါတယ်။ဒါပေမဲ့လည်းသမ္မတထရမ့်ကတော့ဒီလှုပ်ရှားမှုကိုအကောင့်ဘက်ကမြင်မှာမဟုတ်ဘူးလို့ဒေးဗစ်ဘာကာကပြောပါတယ
်။ To him all of the women sitting out there wearing white is just
ပြည်အောင်ဝတ်စုံနေဝတ်ထားကြတဲ့မျိုးသမီးတွေလွတ်တော်ထဲမှာဖန်နေကြတာကသမ္မတထရမ့်အတွက်တော့သူ့ကိုအကြီးအကျယ်ကန့်ကွက်နေကြတာလို့မြင်မှာပါပဲ။ပြောသမားတွေကိုအခမ်းအနားတက်ရောက်သူတဝက်လောက်ကလက်ခုပ်တီးအားပေးတာတွေမတ်တပ်ရဂုံပြူတာတွေလည်းမလုပ်ကြမှာသိကြပါတယ
်။သမ္မတထရမ့်ကတော့သူတီဆောက်ချင်နေတဲ့နေဆက်တိုင်းကာယံရေးကိစ္စကိုဖြစ်မြောက်အောင်နိုင်ငံတော်ရဲ့ရေးပေါ်ကြေညာချက်ကိုထောက်ပြမဲ့သဘောတောက်ကြနေတော့ကအေးမွဲ့ပြောထားပါတယ
် Well I'm saying listen closely to the state of the union
နိုင်ငံတော်ခြေပြမင်းငုံးကိုတည်တည်ချာချာနားထောင်ဖို့ကျွန်တော်ပြောပါတယ်သိပြီးတော့စိတ်လှုပ်ရှားရမယ့်ကိစ္စကိုခင်ဗျားတို့တွေးကြပါလိမ့်မယ်လို့သမ္မတထရမ့်ကသတင်းတောက်တွေကိုအိမ်ပြီးတော့မှပြောခဲ့တာပါဒီကနေ့အခမ်းအနားမှာဒီမိုကရက်တွေဘက်ကတုံ့ပြန်တဲ့မင်းငုံးကိုပြောကြဖို့ရွေးချယ်ထားတဲ့သူကတော့ဂျော်ဂျီယာပြည်နယ်ရဲ့အုပ်ချုပ်ရေးမှူးဝင်ရောက်ရှင်ပြိုင်ခဲ့တော့ကအရေးနိုင်သွားခဲ့ရတဲ့အာဖရိကနွယ်ပွားအမေရိကန်မျိုးသမီး Stacey Abrams ပါပဲသူရင်းနေခဲ့ရတဲ့ကိစ္စကအမေရိကန်တနိုင်ငံလုံးလူမျိုးရင်းနဲ့ပတ်သက်ပြီးတော့သတိထားမိစရာဖြစ်ခဲ့ပါတယ်။ဒီကနေ့ခန်းသားမှာဒီမိုကရက်တစ်ပါတီကသူ့ကိုတုံ့ပြန်မိန့်ခွန်းပြောမဲ့သူဖြစ်ရွေးချယ်လိုက်တာဟာမတူကွဲပြားမှုကိစ္စကိုဒီမိုကရက်ပါတီကအာရုံစိုက်ထားတယ်ဆိုတာကိုအချက်ပြလိုက်တဲ့သဘောလည်းဖြစ်ပါတယ်။လွှတ်တော်နေရာလုံးရဲ့ရှေ့မှာဒီကနေ့ညသမ္မတထရမ့်ပြောကြားမဲ့နိုင်ငံတော်ခြေပြမိန့်ခွန်းကိုဝါရှင်တန်ဒီစီစံတော်ချိန်အင်္ဂါည9နာရီမြန်မာစံတော်ချိန်ပေါ်ထူးနေမနဲ့ခင်း၈နာရီခွဲမှာစတင်မှာပါဒီခန္ဓာကိုယ် VOE မြန်မာပိုင်း website နဲ့ Facebook ကနေလည်းတက်ရိုက်ထုတ်လွှင့်သွားမှာဖြစ်ပါတယ်အခုမြန်မာနိုင်ငံနဲ့ဆိုင်ရာသတင်းတွေကိုတော့လျှောက်ကြားတော့မှာပါခင်ဗျာပြီးခဲ့တဲ့အပတ်တွင်ဒီမြန်မာရေးဆွန့်ဖြတ်ချက်မူကြမ်းတရက်ကိုအမေရိကန်နိုင်ငံရဲ့အထက်လွှတ်တော်မှာတင်သွင်းခဲ့ကြပါတယ်အဲ့ဒီတုန်းကဒီ Reuters ဖန်စီခန်သတင်းတော်နှစ်ဦးပြန်လွှတ်ရေးကိစ္စတွေကိုအဓိကထားပြီးတော့ပြောဆိုဆွေးနွေးခဲ့ကြပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ American ဆိုင်ရာမြန်မာတာမတ်ဦးအောင်လင်းရဲ့သဘောထားကိုသိနိုင်အောင် Mac Engine ကဆက်သွယ်မေးမြန်းတော့ဦးအောင်လင်းကအခုလိုဆက်ပြီးတော့ဖြေကြပါတယ်
။ဒီနောက်နူးကိစ္စကတော့ကျွန်တော်တို့ရဲ့တရားရေးမန္တလေးကနေဆောင်ရွက်တဲ့ကိစ္စဖြစ်ပါတယ်။ဒီနောက်နူးအနေနဲ့သူတို့အယူခံတွေကိုတင်သွင်းခွင့်တွေကိုလည်းပေးထားပြီးဖြစ်ပါတယ်။သူတို့လှုပ်ရှားရှိတာတို့ဆက်လက်ပြီးတော့လုပ်ပါမယ်လို့လည်းကျွန်တော်ယူဆပါတယ်။
ဆိုတော့အခုအမေရိကန်အထက်လွှတ်တော်ဒီနိုင်ငံသားကြီးရာကော်မတီကတင်တဲ့ဆုံးဖြတ်ချက်မူကြမ်းမှာတော့သူတို့ကဆက်ပြီးတော့ဒီရခိုင်မှာဖြစ်ခဲ့တဲ့ကိစ္စရင်းနဲ့ပတ်သက်ပြီးတာဝန်ရှိသူတွေကိုဆက်ပြီးအရေးယူဖို့တို့နောက်ဒီဂျီနိုဆိုက်လို့ခေါ်တဲ့လူမျိုးတုံးအဆင့်ဖြစ်တတ်မှတ်ဖို့ဒီအမေရိကန်အစိုးရကိုလည်းဒါသူတို့ဖိအားပေးနေတဲ့အပိုင်းပေါ့လေအဲ့ဒီပုံမှာရောဒါမြန်မာအစိုးရဘက်ကဘယ်လိုသဘောထားရှိပါလဲရှင
်အဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အစိုးရရည်ရည်ကမတန်လဲရှင်းပါတယ်အရင်ကလည်းပြောထားပြီးသားဖြစ်ပါတယ်တော်ဝင်ရှိတဲ့လူတွေကိုကျွန်တော်တို့ဆိုရအောင်ဆိုလို့ရှိရင်ဒီလူခွင့်ချိုးပေါက်မှုတွေကိုလုံးဝကျွန်တော်တို့နေနဲ့လက်မခံပါဘူးချိုးပေါက်တဲ့လူတွေကိုလည်းပြစ်ပေးဖို့ဆင်နေအများတန်းရှိပါတယ်ပြစ်ပေးနိုင်ဖို့အတွက်လည်းကျွန်တော်တို့နေနဲ့ရန်တရားတွေရှိပါတယ်အဲဥပဒေအကြောင်းအရအရေးယူဖို့ရှိပါတယ်အပြစ်ရှိပါတယ်ဆိုတဲ့လူတွေကိုလည်းတိုင်ကြားဖို့ဆိုတဲ့ကိစ္စကိုလည်းဒီစုံစမ်းရေးကော်မရှင်ကနေပြီးတော့ဖိတ်ခေါ်ထားပါတယ်ဖိတ်ခေါ်ထားတဲ့အတိုင်းပဲဒီလကုံနဲ့အထီကိုအရင်တော့ဆိုလို့ရှိရင်သူတို့တိုင်ကြားနိုင်တဲ့ဟာတွေကိုရက်ကိုဆော်ပြီးတော့ပိတ်မယ်လို့ပြောထားပေမဲ့သူတို့ရဲ့တိုင်ကြားနိုင်တဲ့နေရက်တွေကိုလည်းဆက်လက်ပြီးတော့ရက်သူမြင်သတ်မှတ်ထားတယ်လို့သိရပါတယ်ဒါအပြင်တိုင်ကြားမှုမှာဆိုလို့ရှိရင်လည်းဘာသာပေါင်းစုံနဲ့တိုင်ကြားနိုင်တယ်ဆိုတဲ့ဟာတွေကိုပြောရပါတယ်
မြန်မာနဲ့အမေရိကန်ဆက်ဆံရေးမှာဟိုလက်ရှိနှစ်နိုင်ငံဆက်ဆံရေးကတော့တန်တမာရေးဆက်ဆံရေးရောပေါ့လေပုံမှန်အနေထားရှိတယ်ဆိုပေမဲ့အခုလို့အမေရိကန်လွှတ်တော်ဘက်ကနေပြီးတော့ဒီမြန်မာအရေးဖိအားပေးလာတဲ့အပေါ်မှာရောမြန်မာဘက်ကနေပြီးတော့ဒီအမေရိကန်နဲ့ဒီဆက်ဆံရေးမှာပေါ့လေပိုပြီးဝေးသွားစေမလားစိုးရိမ်မှုအနေထားတွေမှာရောဘယ်လောက်ထိရှိနေလဲရှင
်ကျွန်တော်တို့ဘက်ကတော့ပုံစံကတော့ရည်ရည်ချက်ကမပြောင်းလဲပါဘူးခင်မင်းရင်းနှီးမှုတွေဟာဆိုလို့ရှိရင်အများအားဖြင့်ကျွန်တော်တို့အနေနဲ့ကလာနေပါလေအမေရိကန်နဲ့လည်းဆက်ဆံရေးကောင်းဖို့ပို့အတွက်လည်းအများအားကြိုးပမ်းနေပါလေဒါတော့သူတို့ဘက်ကနေပြီးတော့ကိုယ်ကဆက်ဆံရေးကောင်းမွန်ခြင်းပဲမဲ့လည်းသူတို့ဘက်ကနေပြီးတော့ဆုံးဖြတ်တဲ့ကိစ္စကတော့သူတို့ကိစ္စလာဖြစ်ပါတယ်ကျွန်တော်တို့ဘက်ကတော့ရည်တည်ချက်ကမပြောင်းပါဘူးခင်မင်းရင်းနှီးမှုဟာဆိုလို့ရှိရင်လည်းအရင်အတိုင်းပဲဖြစ်ပါတယ
်အမေရိကန်ဆိုင်ရာမြန်မာတမ်မတ်ဦးအောင်လင်းကိုမင်းအင်ဂျင်နီယာဆက်သွယ်မြင်ပြခဲ့တာပါခင်ဗျာရခိုင်ပြည်နယ်ပြည်ပခဖြစ်ရှင်းမှာနိုင်ငံသားဖြစ်ရေးကိစ္စပါဝင်ကော်ဖီအာနန်ကော်မရှင်ရဲ့အကြံပြုချက်တွေကိုလက်တွေ့အကောင့်တွေပေါ်ရေးမ ဒီမှာဆွာကိုဖိအားပေးဖို့လိုနေကြောင်းလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံဟောင်းတွေကတည်တိုက်တွန်းလိုက်ကြပါတယ်နေတော့ကနယူးယောက်ကုလသမဂ္ဂဌာနချုပ်မှာပြုလုပ်တဲ့လုံခြုံရေးကောင်စီအဖွဲ့ဝင်တွေအဖြစ်ကနေတက်တန်းပြည်သူထွက်ခွာသွားကြတဲ့နိုင်ငံတွေရဲ့အတွေ့အကြုံရှင်းလင်းပွဲတွင်မြန်မာအရေးနဲ့ပတ်သက်လို့ထက်သွင်းဆွေးနွေးသွားခဲ့ပါတယ်ဒီကြောင့်မှအင်ဂျင်နိုင်ကောင်းလို့ပြ
ကျွန်တော်တို့ရဲ့ကုလသမဂ္ဂဆိုင်ရာတက်မတ်ကြီးကိုင်ရတီမာရိုဖ်ကတော့လုံခြုံရေးကောင်စီမှာအဖွဲ့ဝင်ဖြစ်နေခြင်းကာလမြန်မာအရေးနဲ့ပတ်သက်လို့သူတို့လှုပ်ဆောင်ခဲ့တာတွေကိုလည်းထည့်သွင်းပြောဆိုခဲ့ကြတာပါ။ကစစ်စတန်နိုင်ငံရဲ့ကုလသမဂ္ဂဆိုင်ရာတက်မတ်ကြီးကိုင်ရတီမာရိုဖ်ကတော့လုံခြုံရေးကောင်စီမှာအဖွဲ့ဝင်ဖြစ်နေခြင်းကာလမြန်မာအရေးကိစ္စဆောင်ရွက်ခဲ့တဲ
huge, huge humanitarian catastrophe.
Nema ye kaisa ne patat lo pyo ya me so ye de kai ko alun ko chi ma de lu da jin sa na mu san ya be dukkha ji shi ni da ba. Di kaisa ko sat pi a ye yu saung yet phu twet le long jong ye kaung si a ni ne tani tnyut the shi ja ba de. Mu yin sin nyet pyatana phit de Rohingya Muslim nwe ye a che kan lu khwin ye ne lut lat swa twa la kwin ni pyan pi ya shi phu twet naingan da phit ye kaisa ko adikha tha phie shin tin ne lo jnaw ro a ni ne yong chi tha ba de. Di lo khat khe shauk thwe pi a chein ja la pi phit de patipakha twet goun dai kha shi pi khai ma de phie shin mu myu lo at ni da ba lo tat mat ji ga pyo twar da ba.ဆက်လက်ပြီးတော့လုံခြုံရေးကောင်စီဖွဲ့ဝင်တဲ့နိုင်ငံတွေအနေနဲ့မြမအရေးဆက်လက်ကင်တွယ်တဲ့နည်းလမ်းနဲ့ပတ်သက်လို့လည်းတပ်အမတ်ကြီးကိုင်ရတီမာရူဖ်ကအခုလိုပြောပါတယ
် So we expect that the government of Myanmar to continue to adopt the
ဒါကြောင့်မြမအစိုးရအနေနဲ့ရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့ကိုဖီအန်နဲ့အကြံပေးကော်မရှင်ကချမှတ်ထားတဲ့အကြံပြုချက်တွေအတိုင်းဆက်ပြီးလက်တွေ့ကြကြအကောင့်ထဲပေါ်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်။ဒီအတွက်လည်းလုံခြုံရေးကောင်စီအဖွဲ့ဝင်ဖြစ်ကြံခဲ့တဲ့နိုင်ငံတွေအနေနဲ့မြမအစိုးရနဲ့ပူးပေါင်းဆောင်ရွက်တင်တယ်လို့တစ်ချိန်တည်းမှာပဲဖြည့်ရှင်းဆောင်ရွက်တဲ့နေရာမှာအခြေအနေတွေပိုးပြီးခက်ခဲအောင်မလုပ်ဖို့မြမအစိုးရကလုံခြုံရေးကောင်စီအနေနဲ့ဖိအားပေးတင်ပါတယ်။ရခိုင်ပြည်နယ်ပဋိပက္ခကိုဖြည့်ရှင်းရမှာအလွန်မဲမြတ်မြတ်တတဖြစ်တဲ့အကြောင်းတမတ်ကြီးခိုင်ရတီမာရူဖ်ကပြောသွားတာပါလုံခြုံရေးကောင်စီဆွေးနွေးပွဲကိုကိုယ်တိုင်တက်ရောက်ခဲ့တဲ့မြန်မာအရေးဆောင်ရွက်နေတဲ့ဘာမာ task force ကိုယ်စားလှယ်ကလည်းဘင်္ဂလားဒေ့ရှ်နိုင်ငံရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေညီရဲရင်းလုံခြုံပြန်နိုင်ရေးလုံခြုံရေးကောင်စီအနေနဲ့ဘလို့နီးပြူဟာတွေနဲ့ဆောင်ရွက်နေတယ်လဲဆိုတာကိုလည်းအခုလိုမေးခွန်းထုတ်သွားပါတယ
် So we would like to know because our Rohingya leaders who are partners with us are very concerned.
ဒီမှာငယ်ချင်းဒီမှာတော့ရိုးရိုးသားသားဝန်ခံမှဆိုလို့ရှိရင်လုံခြုံရေးကောင်စီမှာဆွေဒင်နိုင်ငံအနေနဲ့ဥက္ကဋ္ဌအဖြစ်ဆောင်ရွက်ခဲ့တဲ့ကာလမှာတုန်းကမှတ်တမ်းတွေကိုပြန်ကြည့်မယ်ဆိုရင်လုံခြုံရေးကောင်စီရဲ့ဆွေးနွေးမဲ့အစီအစဉ်တွေထဲမှာမြမရေးတရားဝင်ထည့်သွင်းဆွေးနွေးဖို့အစောပိုင်းတုန်းကကျွန်တော်တို့စူးစမ်းမှုတွေရှိခဲ့ပါတယ်ဒါပေမဲ့အောင်မြင်မှုတွေတော့မရှိခဲ့ပါဘူးဒီအတွက်လည်းကျွန်တော်စိတ်မကောင်းဖြစ်ရပါတယ်လုံခြုံရေးကောင်စီဆွေးနွေးပွဲမှာမြမရေးမပါပါအောင်ထည့်သွင်းဆွေးနွေးဖို့ကျွန်တော်တို့မဖြစ်မနေလောက်ခဲ့တဲ့မှာလေကျွန်တော်တို့လည်းအတတ်နိုင်ဆုံးကျွန်တော်တို့လည်းအတတ်နိုင်ဆုံးစူးစမ်းခဲ့တယ်ဆိုတာကိုတော့ပြောချင်ပါလေ
ဒါပြင်အမြဲတမ်းဖွဲ့ဝင်နိုင်ငံတွေရဲ့ဗီဒီယိုအာဏာကြောင့်လုံခြုံရေးကောင်စီမှာဆုံးဖြတ်ချက်ချဖို့အခက်အခဲတွေနဲ့ပဋိပက္ခအခြေအနေတွေမဆိုးရွားသင့်ပဲပိုးပြီးဆိုးရွားခဲ့တဲ့အကြောင်းတွေကိုလည်းတမ်မတ်ကြီး Olaf Scholz ကပုံပွင့်လေးလေးဝေဖန်ပြောသွားခဲ့ပါတယ်
And in the situation in Myanmar to be honest evolved during our term on the Security Council I've gone back to our records and I note that we asked
ဖီတိုအနာသုံးပြတာကိုကျွန်တော်အလွန်အတန်ဆိုရင်မကင်ဖြစ်ရပါလေဒီနေရာမှာကျွန်တော်ပြုမလင်းလင်းပဲပြောချင်ပါလေဒါဟာအလွဲသုံးစားလုပ်တဲ့နီလာမယ်ဖြစ်ပါလေတကယ်လို့ကိုကတနိုင်ငံတည်းတစ်ဖက်တည်းဖြစ်နေပြီးတခြားလူမျိုးရေးကောင်စီအဖွဲ့ဝင်၁၄နိုင်ငံကဆန့်ကျင်တဲ့ဘက်မှာဆိုရင်အများပြည်သူရဲ့သဘောထားဆန္ဒကိုအဲ့နိုင်ငံအနေနဲ့မှန်မှန်ကန်ကန်မသုံးတတ်ဘူးဆိုတာအလွန်ထင်ရှားပါလေနောက်ပြီးတော့တကယ်လို့ကိုမှရှိတဲ့ဗီဒီယိုအာနာကိုသုံးပြီးတော့ပယ်ပစ်တာမျိုးလုပ်ရင်ကိုပဲမှားပါလိမ့်မယ်။လုံအပ်နေတဲ့အခြေအနေတွေကိုပြစ်ပယ်ပြီးဗီဒီယိုအာနာကိုပဲအတုံးချမယ်ဆိုရင်ကို့ကြောင့်ပို့ပြီးတော့ဆိုးရတဲ့အခြေအနေတွေဖြစ်လာမယ်ဆိုတာသတိပြုတင်ပါလေ
။လုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံပေါင်း15နိုင်ငံရှိပြီးအများအားအဖွဲ့ဝင်ပြင်သစ်ဗြိတိန်အမေရိကန်တရုတ်ရုရှား5နိုင်ငံအပါအဝင်ကျန်အဖွဲ့ဝင်အလှည့်ကျ10နိုင်ငံကိုတော့တက်တန်း2နှစ်ထိသတ်မှတ်ထားပါရှင့်။
မင်းတို့တမခနာဥဒခကင်ညာနဲ့တရုတ်ဆက်ဆက်တဲ့သတင်းတပုတ်ကြားမှာပါကင်ညာနိုင်ငံမှာ2014ခုနှစ်ကတရုတ်နဲ့ contract ဆော်ရုပ်ချုပ်ပြီးတော့ standard gauge ရထားလမ်းတိဆောက်လိုက်တာဟာကင်ညာနိုင်ငံရဲ့မဟာဗျူဟာကျပိုင်ဆိုင်မှုတွေအနေရဲ့တွင်းထဲကိုရောက်အောင်ကင်ညာထိပ်တန်းရာရှိတွေကတွန်းပို့သလိုဖြစ်နေတယ်လို့နာမည်ကြီးကင်ညာသတင်းမှာသ တင်းစာထဲမှာဖော်ပြပါတယ်ဒီလိုမျိုးတရုတ်ရဲ့ကမ္ဘာလမ်းစီမံကိန်းနဲ့ရင်းနှီးမြှုပ်နှံမှုလုပ်နေကြတဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံကရခိုင်ပြည်နယ်ကြောက်ဖြူကနေတရုတ်တောင်ပိုင်းယူနန်ထိပေါက်တဲ့ရင်းနှံပိုက်လိုင်းအပဝင်တခြားရင်းနှီးမြှုပ်နှံတဲ့စီမံကိန်းတွေလည်းအများပြားရှိနေတာပါကင်ညာကတရုတ်ချင်းဝင်နဲ့တိဆောက်တဲ့ရထားလိုင်းရဲ့အခြေအနေကို VOA သတင်းတော့ Salman Solomon တင်ပြထားပါတယ်ဒီကြောင်းဒေါက်ခင်မျိုးသက်ပြောပြပါလိမ့်မယ
်။တာယာလှတဲ့ကင်ညာအမျိုးသားဥယျာဉ်တွေကိုဖျက်ပြီးဆောက်လုပ်ထားတဲ့ Standard Gauge ရထားလမ်းဟာကင်ညာမှာလွတ်လပ်ရပြီးနောက်ပိုင်းအကြီးဆုံးအခြေခံအဆောက်အုံစီမံကိန်းတစ်ခုဖြစ်တဲ့အတွက်တိုးတက်မှုကိုပြတဲ့လက္ခဏာတစ်ခုလို့မြင်ကြပါတယ်။ဒီရထားလမ်းဟာကင်ညာရေရှည်ဖွံ့ဖြိုးရေးအတွက်ထောက်ကူရတယ်လို့ The Next Factory of the World ဆောက်ကိုရေးသားသူIrene San ကပြောပါတယ
် The standard gauge railway is a real game changer. And now you have
ရထားလမ်းဟာတကယ့်အပြောင်းအလဲကိုဖြစ်စေတာပါ အခုဒီရထားလမ်းရှိနေတဲ့အတွက်တစ်ဖက်ကနေနောက်တခြားတစ်ဖက်ကို9နာရီအတွင်းမှာပဲရောက်သွားနိုင်ပါပြီ
ဒီရထားလမ်းဟာကင်ညာရဲ့မြို့ကြီးနှစ်မြို့ဖြစ်တဲ့ Nairobi နဲ့ Mombasa ကိုဆက်ပေးထားတာဖြစ်ပြီးဒီရထားလမ်းမရှိခင်တုန်းကလမ်းတွေဟာတိတ်ဆိုးပြီး10နာရီ15နာရီကြာအောင်သွားရတာပါ
That is completely game changing for people's movement.
ဒါဟာလူတွေရဲ့သွားလာရေးအတွက်လုံးဝအပြောင်းအလဲကြီးဖြစ်တယ်လို့ဒီထက်ပိုတာကကုန်စည်ကူးသန်းရေးအတွက်ပိုရေးပါမယ်လို့ထင်ပါတယ်
။ဒါပေမဲ့ကင်ညာက Daily Nation လွတ်လပ်တဲ့သတင်းစာကြီးကတော့ဒီစီမံကိန်းမှာဖုံးကွယ်ထားတဲ့ဈေးရိတ်တွေရှိနိုင်ကြောင်းနဲ့ရထားလမ်းဆောက်ဖို့အတွက်တရုတ်စီက American Dollar ဘီလီယံပေါင်းများစွာချီးယူတာဟာကင်ညာရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုနဲ့တရားစာတတွေအတွက်အန္တရာယ်ရှိနိုင်တယ်လို့ထောက်ပြပါတယ်။ကင်ညာအစိုးရနဲ့တရုတ်တွင်းကုန်ထုတ်ကုန်ဘဏ်တို့ကြား2014တုန်းကချုပ်ဆိုတဲ့စာချုပ်ထဲကအချက်လက်တွေဟာ January အစောပိုင်းမှာထွက်ပေါ်လာခဲ့တာဖြစ်ပြီးတရုတ်ရဲ့ဒီစီမံကိန်းဆိုင်ရာသဘောတူညီချက်တွေနဲ့ဘယ်လိုပုံစံချင်းဝင်ချထားတယ်ဆိုတာတွေဟာတကယ့်ထိတ်တန့်လျှော့ဖြစ်နေပါတယ်။ Danishan သတင်းကတော့စာချုပ်မေးသူကိုသူတို့ရခဲ့ပြီးအဲ့ဒီထက်မှတကယ်လို့ချင်းဝင်ပြန်မဆက်နိုင်ရင်ကင်ညာရဲ့ပိုင်ဆိုင်မှုတွေနဲ့ပြန်ဆက်ရမယ်ဆိုတဲ့အချက်တွေစိုးရင်ကြောင်းပြောပါတယ်။ငွေချေးသူကင်ညာဒါမှမဟုတ်ကင်ညာရဲ့ဘဲပိုင်ဆိုင်မှုမဆိုအချုပ်ချာအာဏာပိုင်ဆိုင်မှုဖြစ်တဲ့ဆိုပြီးခြံထားဝင်မရှိဘူးဆိုတော့စာရိတ်ပါနေတယ်လို့ပြောပါတယ်။စာချုပ်ထဲမှာရထားလမ်းတည်ဆောက်မှုနဲ့ရထားပြည့်စွံ့မှုမှာတရုတ်ကုန်ပစ္စည်းနည်းပညာနဲ့ဝန်ဆောင်မှုကိုတုံးရမယ်လို့အတိအကျညွှန်းဆိုထားတယ်လို့တရုတ်အစိုးရရဲ့တရားဝင်ခွင့်ပြုစာမှာပါပဲစာချုပ်ထဲကအချက်လက်တွေကိုကင်ညာအစိုးရကထုတ်ပြောခွင့်မရှိကြောင်းလည်းတားမြစ်ထားပါတယ်။ဒါအပြင်တရုတ်ဟာကြွေးပြည်အောင်လုပ်တဲ့နည်းကိုတုံးနေတယ်လို့ဝေဖန်မှုတွေအတွက်ခိုင်မာတဲ့အချက်လက်တချို့ကိုလည်းကောင်းလို့ဖော်ပြထားပြီးတကယ်လို့တရုတ်ချင်းဝင်ပြန်မဆက်နိုင်ရင်ငွေချေးယူတဲ့နိုင်ငံတွေကသူတို့ရဲ့မြေတွင်းထွက်ဒါမှမဟုတ်မဟာဗျူဟာကျပိုင်ဆိုင်မှုတွေသူ့ကိုလွှဲပြောင်းပေးဖို့အတင်းလောက်ခိုင်းတဲ့ပုံစံဖြစ်တယ်လို့ဆိုပါတယ်။အခုလိုဖော်ပြပေးမယ်စာချုပ်ကိုဘယ်လိုပုံစံနဲ့ရတယ်ဒီစာချုပ်ကတကယ်အစ်စ်ဟုတ်မဟုတ်ဘယ်လောက်ခိုင်းလုံးနဲ့ဆိုတာကိုတော့ The Nation ကမပြောပါဘူး။ဒါပေမဲ့ဒီစာချုပ်ထဲကပုံစံဟာ VOA ကဆန်းစစ်ခဲ့တဲ့တရုတ်ရဲ့ဒေါ်လာထရီလီယံနဲ့ချီရင်းနှီးမြှုပ်နှံတဲ့ကဗလန်စီမံကိန်းနဲ့ဆက်နွယ်နေတဲ့ဆိုက်ဘီးရီးယားကာဂျစ်စတန်နဲ့ဂူအာနာနိုင်ငံတွေကစီမံကိန်းတွေနဲ့ဆင်တူနေတာပါ။ကင်ညာနဲ့ချုပ်ဆိုရစာချုပ်ပါအချက်တွေဟာအာဖရိကတလွန်းနဲ့တခြားနေရာတွေမှာပါတရုတ်ချင်းဝေချတဲ့ပုံစံကိုထင်ရစေပါတယ်။ကင်ညာ SCR ရထားလမ်းစီမံကိန်း2019မှာစတင်ခြင်းကစပြီးကင်ညာနဲ့တရုတ်အရာရှိတွေအဂတိလိုက်စားမှုခွဲခြားဆက်ဆံမှုနဲ့ညံ့ဖျင်းတဲ့စီမံခန့်ခွဲမှုတွေကြောင့်ရာဇဝတ်ကြောင်းရတရားဆွဲဆိုမှုတွေနဲ့ရင်ဆိုင်ခဲ့ရတာပါ။ကင်ညာသမရဥဟူရုကင်ညာသားကတော့တရုတ်စီကငွေချီတာဟာသူ့နိုင်ငံအတွက်မထိခိုက်ဘူးလို့ဆိုပါတယ
် My friends we are ahead of our payment schedule
မိတ်ဆွေတို့ကျွန်တော်တို့ငွေပြန်ဆက်တာဟာသူ့အချိန်ထက်ဘယ်တော့မှနောက်မကျဘူးလို့ဘာချီနှောင်မှုမှလည်းမရှိပါဘူးကင်ညာနိုင်ငံတိုးတက်မှုရှိဖို့လိုတယ်ဆိုတာနားလည်မှုရှိသူနဲ့လက်တွဲလုပ်နေပါတယ်ဒီထဲမှာတရုတ်လည်းပါပါတယ်တရုတ်ဟာကင်ညာတိုးတက်မှုအတွက်ခိုင်ခိုင်မာမာထောက်ခံသူပါ
ကင်ညာတူးတက်ဖို့အတွက်တရုတ်စီကငွေဆက်ပြီးချိနေမယ်လို့လည်းကင်ညာသမရကပြောပါတယ
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေကြပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။VOA American တံမြန်မာပိုင်းက2019ခုနှစ်ဖေဖော်ဝါရီ5ရက်အင်္ဂါနေ့မနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းကြားမယ့်အထက်မှာဆိုလို့ရှိရင်
အခုဆိုလို့ရှိရင်ကျွန်တော် what you do ရဲ့အတွက်လည်းရွေးချယ်ကြရပြီ။ဒီနေထိုင်နေသူအတွက်ရွေးချယ်ကြရပြီလေ။များလာပြီးတော့
မှမြန်မာနိုင်ငံမှာတိုက်ခန်းတွေကိုအရေးချဝယ်နိုင်မှုအခြေအနေကောင်းနေရှိတာနေတဲ့ကြောင်းစီးပွားရေးကဏ္ဍမှာအပြည့်စုံကိုနားဆင်ရမှာဖြစ်ပါတယ်။သုတဆုံလင်အမေရိကန်တခွင်မှာလည်းအမေရိကန်ကတရှိုးပြတဲ့အကြောင်းနားဆင်ရဖို့ရှိပါတယ်။အမေရိကန်အီဒီယန်၃နှုန်းနဲ့လည်းကြောက်အောင်ပါပါလို့ဆိုတော့နိုင်ငံတကာသတင်းမီဒီယာမှာတွေ့ရတဲ့မြန်မာပြည်ဆိုင်ရာဖော်ပြချက်တွေကတချို့ကိုကောက်နှုတ်ပြီးတော့မူရင်းအာဝံပြက်ဒေါ်လာတန်ကတင်ပြပါလိမ့်မယ
်ပထမဦးဆုံးအနေနဲ့ The Washington Post သတင်းစာမှာမြန်မာနိုင်ငံရဲ့နိုဘယ်ညဏ်ရေးဆုရှင်ဒေါ်အောင်ဆန်းစုကြည်ဟာအချင်းကျနေတဲ့သတင်းတောင်ဦးကိုလွှတ်ပေးနိုင်ပေမဲ့လွှတ်ပေးခဲ့ခြင်းမရှိဘူးဆိုတဲ့ခေါင်းကြီးနဲ့ရှပါနီမထာနီရေးသားတဲ့ဆောင်းပါးကနေကောက်နှုတ်တင်ပြလိုပါလိမ့်အမေရိကန်ဒုတိယသမ္မတ Mike Pence နဲ့မြန်မာကောင်းဆောင်ဒေါ်အောင်ဆန်းစုကြည်တို့ပြီးခဲ့တဲ့နှစ်နိုဝင်ဘာလကအမြင်မတူခဲ့တဲ့ကိစ္စရပ်တစ်ခုကတော့အချင်းကျနေတဲ့ Reuters သတင်းတောင်ဦးကိစ္စပဲဖြစ်ပါလေ။သမ္မတ Trump အစိုးရထိတ်တန့်အရာရှိတဦးဆိုရ Pence ကသတင်းတောင်ဦးကိုပြန်လွှတ်ပေးဖို့ဒေါ်အောင်ဆန်းစုကြည်ကိုအကြိမ်ကြိမ်ပြောခဲ့ပေမဲ့လို့လေဒေါ်အောင်ဆန်းစုကြည်ကဒီသတင်းတောင်ဦးတို့ဟာနိုင်ငံတော်ရှုတ်ဝဲချက်ပေါက်ကြားမှုနဲ့ပတ်သက်လို့ပြစ်မှုကျွလွန်ခဲ့တယ်ဆိုပြီးတော့အတံခမမာနဲ့ဖြေကြားခဲ့တယ်လို့ပြောခဲ့တဲ့အကြောင်း Washington Post သတင်းစာမှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာလူလတ်စွာထုတ်ဖော်ပြောဆိုခွင့်ထိန်းချုပ်မှုအပြင်ရိုဟင်ဂျာတွေအပေါ်အကြမ်းဖက်နှင်ထုတ်မှုနဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်ကြောင်းပြောခဲ့ကြပြီမြို့လို့လေဒေါ်အောင်ဆန်းစုကြည်က Reuters သတင်းတောင်ဦးနဲ့ပတ်သက်လို့တရားရုံးရဲ့ဆုတ်ဖြတ်ချက်ကိုပဲအခိုင်အမာဆွဲကင်ခဲ့ပြီးသတင်းတောင်တွေအပြည့်မရှိဘူးဆိုတာကိုလက်မခံခဲ့ပါဘူးမြန်မာနိုင်ငံမှာအချင်းကျနေတဲ့ Reuters သတင်းတောင်ဦးတို့ရဲ့လွတ်မြောက်ရေးကတော့ဒေါ်အောင်ဆန်းစုကြည်အပေါ်မှာမူတည်နေတာဖြစ်ပါတယ်သမ္မတကိုထိန်းချုပ်နိုင်တဲ့ဒေါ်အောင်ဆန်းစုကြည်အနေနဲ့သူတို့နှစ်ဦးကိုလူငင်းချမ်းသာခွင့်ပေးဖို့အမိန့်ချနိုင်ပါတယ်ဒါပေမဲ့တန်တမန်တွေအစိုးရရရှိတွေနဲ့တခြားသူနဲ့တီးခြားတွေ့ဆုံခွင့်ရတဲ့လူတွေအဆိုရဒီလိုဖြစ်နိုင်ဖို့ကမလွယ်တဲ့အခြေအနေမှာရှိနေတယ်လို့ဆိုပါတယ်။အင်္ဂါနေ့ကလည်း Washington မှာ Democrat နဲ့ Republican အထက်လွှတ်တော်အမတ်22ဦးတို့က Reuters သတင်းတောင်ဦးတို့ပြန်လှုပ်ပေးဖို့နဲ့လူဝင်ကြတွေဘေးကင်းလုံခြုံစွာနေရပြန်နိုင်ရေးအတွက်အဆိုပြုချက်ကိုတင်သွင်းခဲ့ကြတာဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအရေးကြီးတဲ့ဝင်ကြီးဌာနတချို့ကိုထိန်းချုပ်ထားပြီးလွှတ်တော်မှလည်းကိုယ်စလဲတမတ်သားရရှိနေတာဖြစ်ပါတယ်။ဒါကြောင့်ဒေါ်အောင်ဆန်းစုကြည်နေနဲ့အာဏာမျှဝေနေရတဲ့အနေအထားမှာရှိနေတဲ့အတွက်ကြောင့် Granger 9သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ရတဲ့ဖြစ်ရပြင်စစ်တပ်ရဲ့ရဲစစ်တဲ့လူရကြွေးနဲ့ပတ်သက်လို့ဝေဖန်ပြောဆိုမှုခက်နေတဲ့အကြောင်းဒေါ်အောင်ဆန်းစုကြည်အကြံပေးချက်တွေကရှင်းပြခဲ့တာတွေရှိပါတယ်။ဒါပေမဲ့ဒေါ်အောင်ဆန်းစုကြည်ပေါ်ဝေဖန်သူတွေကတော့ဒေါ်အောင်ဆန်းစုကြည်ဟာစစ်တပ်ရဲ့လူခွေချိုးဖောက်မှုတွေနဲ့ပတ်သက်လို့အတန်တိတ်နေုံသာမကအကအကွယ်လဲပေးနေတယ်လို့ဆိုကြပါတယ်။ Reuters သတင်းတောင်နှစ်ဦးတို့ကိုပြီးခဲ့တဲ့နှစ်ကပြစ်မှုထင်ရှားတွေ့ရှိခဲ့တဲ့စီရင်ချက်နဲ့ပတ်သက်လို့ဟနွေမှာကျင်းပခဲ့တဲ့အာဆီယံကမ္ဘာထိပ်သီးညီလာခံအတွင်းမှာကိုဗာလုံးနဲ့ကိုကျော်စိုးဦးတို့ဟာပြစ်မှုကျူးလွန်လို့တရားရုံးကအပြစ်ရှိကြောင်းတွေ့ရှိခဲ့တာဖြစ်တယ်လို့ဒေါ်အောင်ဆန်းစုကြည်ကခြေပပြောဆိုခဲ့တာဖြစ်ပါတယ်။မြန်မာစစ်ကောင်ဆောင်ပိုင်းနဲ့ပြီးခဲ့တဲ့နှစ်နောက်ပိုင်းကထိတ်တန့်အနောက်တန်တမန်တူတွေ့ဆုံခဲ့ရမှာအဲ့ဒီအမိမဖော်လို့တဲ့တန်တမန်ကမြန်မာစစ်တပ်အနေနဲ့ Reuters သတင်းတောင်ဦးပြန်လွှတ်ပေးဖို့ကန့်ကွက်မှုမရှိကြောင်းပြောခဲ့ပြီးဆုံးဖြတ်ချက်ကိုအရက်ဖက်အစိုးရကသာပြုလုပ်ရမှာဖြစ်တယ်လို့ဖြေကြားခဲ့တယ်လို့ဆိုပါတယ်အလားတူပဲဒေါ်အောင်ဆန်းစုကြည်နဲ့ရင်းနှီးတဲ့မြန်မာထိတ်တန့်အစိုးရအရာရှိတွေကလည်းတမိငယ်နှစ်ဦးတို့ရှိကြတဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိစ္စကိုကိုကျင်းစာတနာကြတယ်လို့ဆိုပါတယ်အဲ့ဒီလူတွေနဲ့မလကသမရဖြစ်လာခဲ့တဲ့သမရဥဝင်းမြင့်လေးပါဝင်တယ်လို့ဆိုပါတယ်ဤပီလာကမြန်မာနှစ်သိကူတချံကာလမှာနိုင်ငံ၏အချင်းသားတွေလွှတ်ပေးရမှာရိုက်တာဒင်းတော်နှူးတို့ကလည်းလူငင်းချမ်းသာခွင့်ပေးဖို့သမရကဆန္ဒချိခဲ့ပြီးမဲ့ဒေါ်အောင်ဆန်းစုကြည်ကကန့်ကွက်ခဲ့တယ်လို့ဒီဆွေးနွေးမှုနဲ့ရင်းနှီးသူတူကပြန်ပြောပြခဲ့တယ်လို့ဆိုပါတယ်ဒါကြောင့်ဆုံးဖြတ်ချက်ဟာဒေါ်အောင်ဆန်းစုကြည်ပေါ်မှာသာမူတည်နေတာဖြစ်ပြီးဘယ်သူကမှသူ့ကိုဆန့်ကျင်ဖို့မဝင့်ရဲကြတဲ့အကြောင်းအနားယူသွားတဲ့ထိုင်းတမ္မာလည်းဖြစ် Yakan Comedy appointment to Ulepikede, Copsec, Chatugoga, Piogere, Surejong, Washington Post, Rinsama, Shabani, Matani, Yetare, Sambaye, Niguma, Popia, Tavarishin.
ပြောရှင်များခင်အာနာယအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာဒီအမျိုးသားညီညာရေးတိုင်းဒေသတွေနဲ့ချစ်တီစီလုံးမှုနဲ့အတူပြည်တွင်းညီညာရေးကိုဦးစားပေးဆောင်ရွက်နေတယ်လို့ပြောထားပါတယ်ဒါပေမဲ့လို့တိုင်းဒေသတွေမှာအာနာယအန်အန်ဒီပါတီနဲ့ဒေသခံတိုင်းဒေသပါတီတွေအစုအဖွဲ့တွေကြားမှာအပြိုင်မှုတွေကြီးနေတာတွေ့ရပါတယ်။ဘာများမှားရုံနေပါကလဲ။အန်အန်ဒီပါတီရဲ့တိုင်းဒေသကြီးကမူဝါဒနဲ့ပတ်သက burmeseggviewnews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်းကြမယ်တော်ရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ
။အခုတော့ဒေါ်လာတန်းနေ့စဉ်တင်ဆက်ပေးနေတဲ့ American Indian 3 နှုန်းစီစဉ်ကိုဆက်ပြီးတော့နားဆင်ကြပါခင်ဗျာ။
ဒီတင်ပြမယ် idiom အသုံးကတော့
whistle blower
ဆိုတာပဲဖြစ်ပါလေစာလုံးပေါင်းက w h i s t l e whistle ကကျမတို့မြန်မာခေါ် whistle b l o w e r blower က b l o w blow ဆိုတဲ့ကိရိယာဖြစ်တဲ့မှုတ်တယ်ဆိုတဲ့အဓိပ္ပာယ်ရတဲ့စကားကလာပြီးတော့ b l o w e r blower ကတော့မှုတ်သူပေါ့ရှင်စကွိုက်ခရူရဲ့တိုက်ရိုက်အသေးပေကတော့ဖီစီမှုတ်သူပေါ့ဒီစကားဆင့်တဲ့လာတာကတော့တချိန်ကအင်္ဂလိပ်ရဲတွေစီကလို့ဆိုပါတယ်ဥပဒေချိုးဖောက်ရရောက်တဲ့လောက်ရမျိုးကျွလွန်နာကိုတွေ့ရင်အနည်းတစ်ပိုက်ရှိလူတွေရောတခြားရဲတွေရောတည်နိုင်အောင်လို့တနည်းအန်ဒီယေကိုအတိပေးနိုင်အောင်ဖီစီတာမှုတ်ပြီးသတိပေးရကဒီအတုံးဆင့်တဲ့လာတယ်လို့ဆိုပါတယ်အီဒီမ်ဆိုတဲ့တဝိုက်အသေးပေကတော့ဒီနေရာမှာလူတူအဖွဲ့စည်းတရလုံငန်းကွင်စသဖြင့်မှာဥပဒေချိုးဖောက်ရာရောက်တဲ့လောက်ရမျိုးကျူးလွန်နေတာမျိုးအဂတိလိုက်စားတာမျိုးပြည်သူဘာသာငွေအလွဲသုံးစားလုပ်တာမျိုးအလဟတဖြုံးတီးပစ်တာမျိုးကျမ်းမာရေးလုံခြုံရေးစသဖြင့်ဆိုင်ရာစီးမြင့်တွေချိုးဖောက်တာမျိုးစသဖြင့်မလုတ်တင်မလုတ်ထိုင်မလုတ်အပ်တဲ့လောက်ရမျိုးလုပ်နေတာကိုတွေ့လို့တက်ဆိုင်ရာကိုတာဝန်တည်တည်အကြောင်းကြားတိုင်ကြားတာမျိုးတက်ဆိုင်ရာအာဏာပိုင်ကိုယ်တိုင်ကကျူးလွန်နေတာဆိုရင်သတင်းမီဒီယာစသဖြင့်ကိုအတိပေးအကြောင်းကြားတာမျိုးဖြစ်တဲ့အသိစိတ်ရှိရှိနဲ့ပြုလုပ်တဲ့လူမျိုးကိုဆိုလိုတာဖြစ်ပါလေ။ဒီလိုလေအများအပြားကိုယ့်အထက်အရာရှိကကျူးလွန်နေတာမျိုးဆိုရင်ပြောကြည့်ပေးမယ်လေမပြောရတာကိုယ့်ကိုပြန်ပြီးတနည်းလေမဲမှအရေးယူခံရမှာမို့အမှန်ကိုသိရတဲ့မျိုးသိထားတာတွေလည်းရှိနိုင်ပါလေ။ဒါကြောင့် whistle blower ဖြစ်နိုင်ဖို့ကအသိစိတ်ရှိဖို့နဲ့တတ်သိရှိဖို့လိုတယ်လို့တခါတရံလေလောက်ချမ်းတိုင်တန်းတာမျိုးမဖြစ်တင်ဘူးလို့သတိပေးချင်ပါလေအမေရိကန်ဆူရလုပ်ငန်းခွင်မှာတော့အသိစိတ်နဲ့တိုင်တန်းတာမျိုးဆိုရင်အဲ့ဒီ whistle blower ဟာလက်တုံပြန်ကြည့်မခံရလေအောင်ဥပဒေအရအကာအကွယ်ပေးထားခြင်းလေးခံရပါလေ whistle blower နဲ့ပတ်သက်လို့ George ကိုပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် John told me he is the whistle blower in reporting his boss's misconduct in the office.I guess his conscience made him do it.
ဆရာသမားယုံမှမတော်တရားတွေလုပ်နေတဲ့အကြောင်းတက်ဆိုင်ရာကိုအတိပေးတိုင်ကြားခဲ့တာသူပါပဲလို့ဂျွန်ကကျွန်တော်ကိုပြောပြခဲ့တယ်။အတိစိမ့်ကြောင့်မနေနိုင်လို့သူအဲ့ဒီလိုလှုပ်လိုက်တာပဲလို့ယူဆရပါတယ်လို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ John told me he is the whistleblower in reporting his boss's misconduct in the office. I guess his conscience made him do it.
တခုခုတရားမဝင်တာစီးနှင်းချိုးဖောက်တာအလွဲသုံးစားလုပ်တာမျိုးလုပ်နေတာကိုကို့အသိစိတ်ကြောင့်တက်ဆိုင်ရာကိုအတိပေးအကြောင်းကြားတယ်ဆိုရင်အဲ့ဒီလူကိုဘယ်လိုပြောမလဲ
whistle blower
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိမနဲ့ကျင်းပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်အခုတော့ပတ်စင်စီးပွားရေးကဏ္ဍကိုနားဆင်ရပါလိမ့်မယ်တိုက်ခန်းတွေကိုမြန်မာနိုင်ငံမှာအရေးကြတဲ့ဝယ်ယူနိုင်မှုဘန်တွေကငွေထုတ်ချင်းနေရပါပြီ
ကိုယ့်ရဲ့ဝင်ငွေအတိုင်းအတာလိုက်ပန်းချင်းငွေရှောက်လို့ရတယ်ဆိုပေမဲ့လည်းပန်းတိုးနှုန်းကတော့ကြီးနေပါသေးတယ်လို့အင်ချမ်းကြီးလုပ်ငန်းပိုင်ရှင်လုပ်ငန်းရှင်အတိုင်းအဝန်ကပြောနေပါတယ်ဒါပေမဲ့လည်းအင်ချမ်းကြီးဈေးအေးနေချိန်မှာတကယ်နေမဲ့သူတွေအတွက်ဝယ်ယူဖို့တန်တဲ့အခြေအနေလားယင်းနည်းမြုံနံသူတွေအတွက်ချိန်ကောင်းလားဆိုတာကိုမြန်မာ
ဒီဘန်းနေဘက်ကရောငွေချိမဲ့သူတွေဘယ်လိုလူမျိုးတွေကိုချိပါတယ်လဲလူတိုင်းတော့ရမှာမထင်ဘူးเนาะဒီအရာဝရမဲ့ဆိုရင်အကူကကတမတ်ထားတဲ့ ဟိုရောက်ဝယ်မယ်ပုံစံတောင်းပေးမယ်ဟိုဘာပုံစံတစ်ခုကိုဝင်သွားပြီဆိုရင်အဲ့ဒီပုံစံထဲမှာဟိုကျွန်တော်ပေးပြီဆိုတာနဲ့ဒီအဟိုချင်းကိုရောက်လာပြီတင်ရပါတယ်အဲ့ဒီမှာသတ်မှတ်ထားတဲ့အရေးချင်းတို့ခေါ်တဲ့ကနေအရင်ဝင်ငွေပေါ့နော်ဒီကားကြီးဝင်ငွေကိုယ့်ရဲ့ဝင်ငွေချင်းကြလားအဲ့ဒါဒီဟိုတော့ပေးရတယ်အဲ့ဒီကမျိုးဒီအဲပြီဆိုလို့ရှိရင်တို့အဲ့ဒီမှာဘာရဲ့သတ်မှတ တော့ကတော့ကျွန်တော်တို့ဓမ္မပီမှာတော့ကိုယ်ကပြောသလိုဟိုချီးယူဘန်ကချီးယူတဲ့ဒီမှာတည်းများကဟိုအလဲဆုံးသတုံးကျန်ရဲ့ဘာဖြစ်နေတာပေါ့နော်သူကအတူတူကတော့အများဆုံးသတုံးကျန်ယူရမယ်ဆိုပေမဲ့ဟိုဘန်ဝင်ဆောင်မှုလုံးတွေရရှိသေးတော့ကျွန်တော်တို့သတုံးကျန်ကိုတစ်ခါတလေ14ကျပ်15ကျပ်လောက်ဖြစ်သွားတာလည်းရှိပါသေးတယ်အဲ့တော့ဘန်ကနေပြီးတော့ဟုံးလုံးတွေချီးတဲ့နေရာမှာဟိုဘုံလုံးအတွက်ကိုတီးကြပေါ့နော်ဘာရခင်လုံးဆောက်ဟိုဘုံလုံးဆိုတာခိုင်မာတဲ့အကြောင်းမို့ဘာရခင်လုံးဆောက်ခိုင်လို့ဆိုတဲ့အဖြစ်မရောက်သေးပါဘူးအဲဘန်ကနေပြီးတော့ကြီးဝါးရေးလုပ်ငန်းအတွက်ပဲချီးချီးဘလိုပဲချီးချီးခတုံးချက်လုံးတော့ကျွန်တော်တို့ကပေးရတယ်ငွေဆောင်မှုတွေပဲနဲ့ထားရင်တော့15ကျပ်15ကျပ်တော့ဖြစ်သွားကြတာတော့များပါတယ်ခင်ဗျအဲ့တော့ဘန်တို့တော့ကတော့ကျွန်တော်တို့ဒီမှာဒီဘာကြီးမှာတော့များသေးတယ်လို့ပြောလို့ရပါတယ်ဆိုတော့ပြည့်ရှည်နဲ့ရုပ်ဖြည်ပြီးတော့ချီးမယ်ဆိုရင်ဘန်တို့လုံးကိုဆက်မယ်ဆိုတော့အခုဆိုလို့ရှိရင်တော့အဲ့ဒီမှာကလူတွေတက်တော့လည်းဝလို့ဖို့ရှိပါတယ်အဲ့ဒါကအဲ့ဒီပုံမှာမြည်ပြီးတော့မှအချို့ရေတုံးတွေကဖြည့်ရှည်ဆက်တဲ့အခါမှာဒီတော့အဲ့ဒီကဒီလက်တံမိုးကြီးရာဆိုလို့ရှိရင်ဟိုအစာခွဲလောက်ဖြစ်သွားတာပေါ့နော်ဟိုနှစ်ဆလောက်ဖြစ်သွားတာနှစ်ဆနီးပါးလောက်ဖြစ်သွားတာဒီလေသူကတချို့ဝယ်ယူသူတွေကလည်းဘန်တို့နဲ့အဲဘန်အနေချင်းနေနဲ့မချင်းကျင်ကြတာလည်းရှိပါတယ်အဲ့ဒီကြောင့်လည်းတချို့ဝါတွေကအယောင်ဝယ်ကျွန်တော်တို့ဟိုပေးနေရလည်းရှိပါတယ်ခင်ဗျာ
ဒီအိမ်ဝင်မဲ့သူတွေကဒီအိမ်ဖိုးကိုအရေးကြပေးရသလားဒါမှမဟုတ်တခါတည်းပဲပေးရသလားရှင
်အဲကျွန်တော်တို့ပေးတဲ့နေရာမှာကျွန်တော်အရေးကြပေးရပါတယ်တခါတည်းဟိုလက်ပေးမဲ့ပေါ့နော်ဟိုတော့ဟိုပေးပြမလိုပါဘူးအဆအဆရှိပါတယ်ဟိုတော့ပေးမဲ့အပြည့်ပေးနိုင်တဲ့လူကလည်းပေးလို့ရတယ်လို့အဲတချို့ကျတော့ဟိုပထမအဆုပ်ပေါ့နော်300ရာခိုင်နှုန်းပေးရတာလည်းရှိတယ်လို့အခုဆိုလို့ရှိရင်ကျွန်တော်တချို့လေးနဲ့ပန်နေရလေတယ်တချို့ပန်နေရဒီလေပို့ပြီးဟုံးလုံးအစ်စ်တွေကိုထပ်မံတိုက်ချစ်ထားတဲ့အတွက်အဲ့ဒါကိုပထမဦးဆုံးပေးရမယ့်300ရာခိုင်နှုန်းတော့မှ15လဖွဲ့ပေးပြီးတော့မှဟိုပေးရမယ့်အခြေအနေလေးဒီပါလာပါတယ်ခင်ဗ
ျဒီကြိုးပွင့်ဆိုတဲ့ဟိုအိမ်မော်မှာတက်မနေရသေးဘဲနဲ့ပေးရတာလားဒါမှမဟုတ်ရင်အိမ်မော်မှာနေပြီးတော့မှတခါလေတိုက်ခန်းရပြီးတော့မှအဲ့လိုပေးရတာလားရှင
်အဲ့အဲ့ဒီမှာလည်းပဲဟိုအပိုင်းရှိပါတယ်တပိုင်းကတော့ခုနကဟို80ရာခိုင်နှုန်းစောက်ပြီးစောက်နေတဲ့ project က80ရာခိုင်နှုန်းနဲ့အထက်ပြီးတဲ့တချို့ project တွေဆိုလို့ရှိရင်ခုနပြောတဲ့300ရာခိုင်နှုန်းဖတ်300ရာခိုင်နှုန်းကိုဆက်ချင်းသိကြမလို့ပဲ15လလောက်ခွဲပြီး15လပြည့်တဲ့အခါမှာကျန်တဲ့80ရာခိုင်နှုန်းကိုဘန်ကနေခုံးလုံးချောက်ပြီးတော့မှဟိုဆက်ပြီးတော့မှ15နှစ်တန်းနဲ့20တန်းနဲ့လို့ပေးသွားတဲ့အစီအစဉ်တွေလည်းပါလာပါတယ်ခင်ဗျဟု
တ်ကဲ့ပါ
တယ်တချို့ကြတော့လည်းပဲအဲတချို့ကြတော့လည်းပဲကျွန်တော်တို့ဒီ800ရာခိုင်နှုန်းမပြီးသေးဘူးဆိုလို့ရှိရင်ကျွန်တော်တို့အခုမှအဲ foundation ပြီးပြီအဲဒါကခုနှစ်မှာဒီ foundation ပြီးပြီဆိုလို့ရှိရင်အဲနှစ်နှစ်သေးပြီးမယ်တစ်နှစ်ခွဲသေးပြီးမယ်အဲအဲ့အချိန်ကဘယ်အချိန်အဲ့တကူအခုချိန်မှာအဲဈေးကွက်စဖွင့်နေဈေးနှုန်းကဘယ်လောက်ပေါ့နော်အဲပထမ300ရာခိုင်နှုန်းကိုပထမပေးပါအဲ့ဒါတပြည့်အဲ့လိုမျိုးစပြီးတော့မှဟိုပေးကြတာဖြစ်ပါတယ်အဲ့ဒီအပြင်ဟိုဒေါ်ဝအုပ်တုံးတက်နေခွင့်ရှိပြီ BGC ပေါ့နော်နေထိုင်ခွင့်ရပြီဆိုတဲ့တိုက်တွေလည်းရှိပါတယ်အဲ့ဒါမျိုးလည်းပဲပါပါတယ်ဆိုအမျိုးမျိုးအခြားကြပါတော့အဲ့လိုတော့ရှိပါလေခင်ဗျအ
ဲ့တော့80ရာခိုင်နှုန်းလောက်ပြီးထားပြီဆိုတော့ဒီအိမ်နေရောက်တော့ဟိုဘယ်အချိန်လောက်ဆက်မှာပါလဲရှင်တက်နေနိုင်ဖို
့အဲ80ရာခိုင်နှုန်းလောက်ပြီးသားတဲ့ဟာမျိုးဆိုလို့ရှိရင်ကျွန်တော်တို့နောက်ထပ်အများဆုံးဆောင်းရလို့ရှိရင်6လပေါ့နော်ကျွန်တော်တို့ဒီက6လ
ရှိလာအဲ့တော့ကျနေစားပါလားရှိပါတယ်အဲဒီကနေထိုင်မှုပတ်မှုပတ်မှုတွေပြင်လာနေနေလေးအဲဟိုအကြောင်းရှိတော့ဟိုတစ်မျက်လောက်စားပါလားရှိပါတယ်နောက်တစ်ခုကအခုအချိန်နေပေါ့နော်အခုအချိန်နေကဟိုအရာဈေးခွက်ကဟိုနည်းနည်းအေးနေတဲ့အနေထားဆိုတော့ယင်းဒီမြောက်နာမည်သူတွေအတွက်အချိန်ကောင်းလားတကယ်နေမဲ့သူတွေအတွက်အချိန်ကောင်းလားအခုအရာဈေးခွက်အနေထားအရာ
ဟိုတကယ်နေမဲ့သူတွေအတွက်ရောတကယ်တန်နေပြီလားဘယ်လိုမြင်ပါလဲရှင်ဦးဇော်ရုံ။ဟုတ်ကဲ့ဗျာ။အခုအချိန်နေရတော့ကျွန်တော်တို့အမြင်ရတော့ကျွန်တော်တို့ဒီမြန်မာတက်ပလော့ပါအဆင့်ရှင်းရှင်းရတယ်အဲ့ဒါကြောင့်မို့လို့အာယုံစိတ်ဆိုင်ပြီးတော့မှဒီဟိုအိမ်ရရောက်ကြဝင်ပြီးအတင်းရနေပြီးတော့ဟိုကမ္ဘာကထပြပြီးတော့မှအခုချိန်တတိယအချိန်ကြောင့်နောက်လည်းထုတ်ကြခြင်းဒီကမ္ဘာချိန်ကြီးကျွန ตําบูติดลาเลยตําบูติดนี่ตําบูญาติสัพพิธิหมดตู้วนในเนี่ยเลยเลยคือเลยชื่อล่ะดูเนี่ยจําไม่ได้อยู่ๆพอบอกล่ะแหละด้วยแต่อยู่พอที่ติดต่อได้ชื่อเราชื่อล่ะบาดิถ้าก็ยินดีลงเนี่ยดีๆเนี่ยเลยนะรู้ดีถ้าก็วุฒิชื่อก็เนี่ยถ้าก็ดีไฟแนนเชียร์ก็ตามมาจริงๆแต่ว่าพี่นี่ถ้าพี่จะได้ตะเนี่ยจะมาซื้อจริงๆแต่ว่าวุฒิอ่ะเลยเลยอันนี้จะแจ้งว่าเลย ตัวนี้ตลาดเลยตะชู่ก็ปุ๊บนี่ชื่อเลยแต่ตัวเลยนี่ตัวนี้เป็นเช่นนี้ชื่อก็แต่ไม่ตัวได้เพียงจ่าล่ะจ่าอู้รู้สิตัวนี้จ่าเช่นล่ะเลยอันนี้ถ้าเอาจ่าล่ะเนาะถ้าก็เนเนลีตัวนี้ที่จะตัวได้ตัวเจ้าผู้เขาเลยมีสีลงตัดตัวได้นี่ตัวนี้เป็นเช่นนี้ชื่อก็แล้วจ่าเลยแล้วก็ยินดีลงในตัวนี้เนี่ยอู้สิมาเวอยู่ลูกอกองซูยินดีลงในลูกอกองซูอันนี้ก็ชื่อได้แล้วตัวชื่อได้แล้วอู้ที่เพียง ตัวนี้อดีตยังไม่อดีตไม่มีอะไรที่จะโอ้ยกองเนี่ยมีอะไรแล้วตะขาเปลี่ยนมีอะไรเนี่ยแต่ที่อดีตไม่แปลงเอียร์มาชีวิตจริงๆมีอะไรที่มีอะไรที่มาที่นี่คนยังมีอะไรที่มีเปลี่ยนเลยตัวชาติวันละเดียวมาเปลี่ยนเลยยินดีขึ้นยังอะไรมีอะไรเลยไม่ใช่อะไรนะ
ပတ်စင်စီဝိုင်းကနာကိုမတ်တင်ကြီးထိုက်စီစဉ်တင်ဆက်ခဲ့တာဖြစ်ပါတယ်အခုတော့အပတ်စင်ကနာနောက်တစ်ခုဖြစ်တဲ့တုတ္တဆောင်လင်အမေရိကန်တခွင်လက်ရောက်ပါပြီကိုအောင်အောင်ကတင်ပြပါလိမ့်မယ်ခင်ဗျာ
အမေရိကန်တမိုင်းမှာအပြောင်းအလဲတွေဖြစ်စေခဲ့တဲ့အာဖရိကန်အမေရိကန်တွေကိုဂုံပြူပြီးအာဖရိကန်အမေရိကန်တွေလဖြစ်သတ်မှတ်ပြီးတော့နှစ်စဉ်အောက်မြွေပွဲအထိမ်းအမှတ်ပွဲတွေကျင်းပကြပါတယ်။1989ခုနှစ်ဆက်6ခုနှစ်ကစလို့အမေရိကန်သမ္မတအစဉ်အဆက်ကအာဖရိကန်အမေရိကန်လရဲ့လို့သတ်မှတ်ခဲ့ကြတာပါ။ဟုတ်ပါပြီရှင်။ဒီတစ်ပတ်စီစဉ်ကိုတော့အာဖရိကန်အမေရိကန်ကျောင်းသားတွေရဲ့ဆန္ ီလ၁ရက်နေ့မှာမြောက်ကယ်ရိုလိုင်းနားပြည်နယ် Greensboro ကလူမဲကျောင်းသားတွေဟာသူတို့ရဲ့ရပိုင်ခွင့်တွေအတွက်ဆန္ဒပြခဲ့ကြပါတယ်။အဲဒီကာလကလူပြည်လူမဲခွဲခြားမှုတွေရှိနေတော့သူတို့ရဲ့ဆန္ဒပြပုံကလည်းအတော်ပညာပါပါတယ်။ Woolworth နဲ့ Crest ဆိုတဲ့ရေးဆိုင်တွေကလူပြည်တွေသာထိုင်လို့ရတဲ့ထမင်းစားခုံတွေမှာသူတို့တွေကဝင်ထိုင်ခဲ့တာပါ။အဲဒီတော့ဆိုင်မန်ရှင်တွေကသူတို့ကိုဈေးရောက်မပေးနိုင်ဘူးဆိုပြီးတော့ညှင်းဆုပ်ခဲ့တဲ့အပြင်ထိုင်နေတဲ့နေရာတွေကနေဖယ်ပေးဖို့လည်းမောင်းထုတ်ခဲ့ပါတယ်
။ဒါပေမဲ့လူမဲကျောင်းသားတွေကဆက်ထိုင်နေတဲ့အတွက်လူလူကြားမငြိမ်မသက်ဖြစ်စေမှုတားမြစ်နေရာတွေကိုကျူးကျော်ဝင်ရောက်မှုနဲ့ရဲတွေကကျောင်းသားတွေကိုဖမ်းဆီးခဲ့ကြပါတယ်။
အဲ့ဒီလိုအနူနီးနဲ့ဆန္ဒပြတာဒါပထမဆုံးမဟုတ်ပေမဲ့ Greensboro ကဆန္ဒပြပွဲနောက်ပိုင်းမှာတော့လူမဲတွေဝင်ရောက်ခွင့်တားမြစ်ထားတဲ့နေရာတွေကိုအာဏာဖီဆန်းပြီးဝင်ရောက်တာမျိုးအမေရိကန်ပြည်အောင်စုတဝမ်းမှာပြန့်နှံ့လာခဲ့ပါတယ်
။ဆန္ဒပြသူတွေကိုဖမ်းဆီးခေါ်ဆောင်သွားရလမ်းတွေမှာလဲ We shall overcome ကျွန်တော်တို့ဟာအခက်အခဲတွေကိုရင်ဆိုင်နိုင်လိမ့်မယ်ဆိုတဲ့အယက်သားအခွင့်အရေးလှုပ်ရှားမှုတချင်းကိုလည်းသီးဆိုနေခဲ့ကြပါတယ
်။
ကြမငြိမ်မသက်ဖြစ်စေမှုကျူးကျော်ဝင်ရောက်မှုတွေကြောင့်ဖမ်းဆီးခံရတဲ့လူပြူလူမဲကောလိပ်ကျောင်းသားတွေအယက်သားခွင့်ရေးလှရှားသူတွေဟာသူတို့ပေါ်ချမှတ်တဲ့ဒဏ်ချင်းဝင်မပေးဘဲထောင်ဒဏ်ကိုခံယူခဲ့တာကြောင့်တောင်ပိုင်းပြည်နယ်မြို့တွေကထောင်နေမှာလ လူပြည့်သွားခဲ့ပါတယ်အဲ့ဒီနောက်1962ခုနှစ်စက်တင်ဘာလအတွင်းတောင်ပိုင်းပြည်နယ်ကမြို့ပေါင်း120ကျော်မှာအခုလိုအနုနီးနဲ့ဆန္ဒပြမှုတွေဖြစ်ပွားခဲ့ပါတယ
်ဖိနှိပ်သူတွေအောက်မှာအခွင့်အရေးဆိုတာတိုက်ယူမှရတယ်လို့ဆိုကြတာမျိုးဖြစ်မလားမသိဘူးရှင်အဲ့ဒီနောက်မှာတော့စားတောက်ဆိုင်တော်တော်များများမှာအသားအရောင်ခွဲခြားမှုကိုဖျက်သိမ်းခဲ့ရပါတယ်။အမေရိကန်လွှတ်တော်ကလည်းဟိုတယ်နဲ့စားတောက်ဆိုင်တွေမှာအသားအရောင်ခွဲခြားပြီးတော့ဝန်ဆောင်မှုပေးတာကိုတားမြစ်တဲ့ဥပဒေပါဝင်တဲ့1964ခုနှစ်အရသာအခွင့်အရေးဆိုင်ရာဥပဒေကိုပြဋ္ဌာန်းခဲ့ပါတယ်ရှင
်။ကဲဒီတစ်ခါတော့မေပင်းနီစနစ်အကြောင်းကိုပြောပြအောင်လာမယ့်ဤတန်စီအမေရိကန်ပြည်ထောင်စုမှာလျှို့ဝှက်မေပင်းနီစနစ်ကိုဘယ်တော့နေ့ကစတင်ခဲ့တယ်လို့ထင်လဲဗျ
။နှစ်ပေါင်းရာနဲ့ချီပြီးရှိပြီလို့ထင်တာပဲကိုအောင်ရေ။
ဟုတ်ပါတယ်1888ခုနှစ်ဖေဖော်ဝါရီလ2ရက်နေ့ကန်တက်ကီပြည်နယ်လူဝီဗေးမြို့မှာကျင်းပတဲ့ရွေးကောက်ပွဲမှာစားပြီးဒီလျှော့ဝဲမဲပေးနီစနစ်ကိုကျင်းသုံးခဲ့တာပါဟိုရုံးကအများရှိမှမဲပေးရတာကြောင့်စန့်ကျင်ဘက်တွေကရန်ပြူတာကိုခံရနိုင်တဲ့အခြေအနေမျိုးတွေလည်းရှိခဲ့တာကြောင့်နီစနစ်ပြောင်းလဲကျင်းသုံးခဲ့ပါတယ်တားပိုက်ကောင်းတွေပေါ်တဲ့ဩစတြေးလျနိုင်ငံမှာလျှော့ဝဲမဲပေးနီကိုစတင်ကျင်းသုံးတာကြောင့်ဒီလူဝီဗေးကစတင်ခဲ့တဲ့မဲပေးနီစနစ်ကိုသားပိုက်ကောင်မဲပေးနီစနစ်လို့လည်းခေါ်ကြပါရယ
်အခုလိုကိုကြိုက်နှစ်သက်ရာလူကိုလွတ်လွတ်လပ်လပ်မဲပေးနိုင်တာကြောင့် Louisville ကရွေးကောက်ပွဲကာလတွေမှာလူတို့ကတက်တက်ကြွကြွနဲ့ပါဝင်လာကြပြီးတော့ဟိုတုန်းကထက်ဆိုင်အဲ့ဒီ1888ခုနှစ်ကကျင်းပတဲ့ရွေးကောက်ပွဲမှာမဲပေးသူတွေပုံများလာခဲ့ပါရယ်ဒီနောက်မှာတော့အမေရိကန်နိုင်ငံတဝန်းကပြည်နယ်တွေမြို့တွေကိုဒီလျှို့ဝှက်မဲပေးနီစနစ်တဟုန်ထိုးပြန့်နှံ့သွားခဲ့ပါရယ်တောင်ကယ်ရိုလိုင်းနားပြည်နယ်ကတော့ဒီမဲပေးနီစနစ်ကို1950မှာအတည်ပြုသတ်မှတ်ခဲ့တဲ့နောက်ဆုံးပြည်နယ်ဖြစ်ပါတယ်ရှင
်။ကဲဒီတစ်ခါတော့အမေရိကန်သမိုင်းမှာအမဲဆက်ဆွန့်တင်စရာကိစ္စတစ်ခုကိုဆောင်ရွက်ခဲ့တဲ့လွှတ်တော်အမတ်တယောက်အကြောင်းကိုပြောပြချင်ပါတယ်ဗျာ
။ဘယ်သူပါလဲကိုအောင်ရေ
။လွန်ခဲ့တဲ့65နှစ် 1950 ဖေဖော်ဝါရီ9ရက်နေ့မှာဝစ်စကွန်ဆင်ပြည်နယ်အထက်လွှတ်တော်အမတ်ဂျိုးဆပ်မက်ကာသီဟာဝက်စ်ဗာဂျီးနီးယားပြည်နယ်ဝီလင်းက Republican Women's Club မှာမင်းကွန်းပြောကြားခဲ့ပါတယ်။အဲ့လိုပြောကြမှုအတွင်းအမေရိကန်နိုင်ငံသားကြီးဌာနကကွန်မြူနီ205ရောက်ရဲ့စင်သူ့မှာရှိတယ်ဆိုပြီးတော့ထုတ်ဖော်ကြေညာလိုက်ပါတယ
်။ဒါဟာအဲ့ဒီခေတ်ကာလတခြား Republican လွှတ်တော်အမတ်တွေလိုပဲကွန်မြူနီဝါဒအပေါ်ကြောက်ရွံ့မှုကိုအသုံးချပြီးတော့ဒီမိုကရက်သမ္မတ Harry Truman ကိုအခက်အခဲတွေဖြစ်အောင်လုပ်ခဲ့တာပါတဲ့။အဲ့ဒီချိန်ကသူ့လှုပ်ဖော်ကိုင်မဲ့တွေကလည်းတခြား Conservative အမတ်တွေထက် Senator McCarthy ဟာပိုပြီးတော့အန္တရာယ်ကြီးတဲ့လူဖြစ်သတ်မှတ်ကြပါတယ်။
အခုလိုသူ့ရဲ့ဆွဆဲချက်တွေမှန်ကန်သလားဆိုတာကိုဂရုမစိုက်ပဲပြောဆိုတဲ့အပြင်ဒီလိုဆွဆဲချက်တွေကြောင့်လူများပြားဘဝပြတ်သွားနိုင်တယ်လို့သူ့ရဲ့စန့်ကျင်ဘက်တွေကကန့်ကွက်ပြောဆိုသွားတယ်။ဒါပြင်သူဟာကွန်မြူနီဝါရပေါ်ဆိုရင်ဒါထက်သတင်းမီဒီယာတွေမှာနာမည်ကြီးဖို့လုပ်နေတယ်ဆိုပြီးတော့လည်းပြောဆိုကြပါတယ်
။အဲ့နောက်ပိုင်းတော့စိတ်မကောင်းစရာကိစ္စတွေလည်းဇက်တိုက်ဖြစ်ခဲ့တယ်လို့ပြောအောင်ပါရှင့်။မကာတီဝါဒကြောင့်အစိုးရအဖွဲ့အတွင်းမှသာမကပညာရေးအမှုပညာနဲ့တခြားဌာနတွေမှာလုပ်ကိုင်ကြတဲ့အပြစ်မဲ့တဲ့သူအများပြားအလောက်ကနေရင်နာခံရပါတယ်။ဒါပြင်လူတချို့ကိုကိုကိုလည်းတေချောင်းကြံစီမှုနဲ့ပတ်သက်ပြီးတော့လည်းမကာတီပေါ်ဝေဖန်ပြစ်တင်ခဲ့ကြပါတယ်
။ကဲအခုဒီပတ်အစီအစဉ်မှာနောက်ဆုံးတင်ဆက်ပေးချင်တာကတော့ BTS အကြောင်းဖြစ်ပါတယ်ဗျာ။ဗြိတိန်နိုင်ငံက Rock and Roll တေဂီတာအဖွဲ့ဖြစ်တဲ့ The BTS ဟာ1964ခုနှစ်ဖေဖော်ဝါရီ9ရက်နေ့မှာအမေရိကန်ပြည်ထောင်စုမှာပထမဆုံးအကြိမ်ဖျော်ဖြေမှုရရှိလာခဲ့ပါတယ
်။နယူးယောက်မြို့ကကနေဒီလေဆိပ်မှာ Beatles အဖွဲ့ကိုစိတ်လှုပ်ရှားစွာအားပေးနေသူငယ်ရွယ်တဲ့ဆယ်ကျော်သက်အမျိုးသမီးငယ်အများစုပါဝင်တဲ့ပရိသတ်3,000လောက်ကိုထိန်းဖို့လုံခြုံရေးအင်အားရာနဲ့ချီပြီးချထားခဲ့ရပါတယ်။အဖွဲ့ဝင်ဂျော်လန်နန်ပေါ်မက်ကာတနီGeorge Harrison နဲ့ Ringo Starr တို့ကိုနယူးယောက်မြို့လေမန်ဟတ်တန်မှာရှိတဲ့ဟိုတယ်ကိုလုံခြုံရေးအဆောက်တော်တော်များများနဲ့ခေါ်ဆောင်လာခဲ့ရပါတယ်။I think you'll understand when I say that something. I wanna hold your hand. I wanna hold your hand. I wanna hold your hand. Oh, please say to me, you let me be your man. And please say to me, you let me hold.
BTS အဖွဲ့ရဲ့ I want to hold your hand တခြင်းဖြစ်ပါတယ်။ American ပြည်အောင်စုမှာလာရောက်ဖြော်ပြတဲ့ဒီအဖွဲ့ရဲ့ခီးစဉ်တွင် New York, Washington DC, Miami Beach, Florida မှာဖြော်ပြခဲ့တယ်ဆိုတာတင်ပြရင်းအခုတစ်ပတ်အစီအစဉ်ကိုဒီမှာပဲရန်နာပါရစေခင်ဗျာ။
တူတာဆောင်လင်အမေရိကန်တခွင်စီစဉ်ကိုကိုအောင်တင်ဆက်ခဲ့တာပါအမေရိကန်ပြည်တော်စုနဲ့ဖေဖော်ဝါရီလဘလို့ဆက်ဆက်ခဲ့တယ်ဆိုတာကြားခဲ့တာဖြစ်ပါတယ်ခင်ဗျာ
ဒီလိုမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအသံ DVB ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ် DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်မှာဖြစ်ပါတယ်ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 77ဂျိုးရူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွစ်ဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင
်ပြည်မြန်မာပိုင်းက2019ခုနှစ်ဖေဖော်ဝါရီလ5ရက်အင်္ဂါနေ့မနက်ခင်းစီစဉ်တွေကိုဆက်ပြီးတော့အတန်လွှင့်နေပါတယ်ခင်ဗျာအခုတော့နောက်ဆုံးရနိုင်ငံတကာသတင်းချင်းချုပ်ကိုတော့ခင်မျိုးသက်ကကြီးညာပါလိမ့်မယ်
နီဇီလန်သမ္မတနီကိုလတ်စ်မာဒူရိုဟာဥရုဂွေးမှာရှိတဲ့ဘန်ဒဲကိုအမေရိကန်ဒေါ်လာ 1.2 ဘီလီယံလွှဲပြောင်းပေးဖို့အတွက်ကြိုးစားနေတယ်လို့အတိုက်ခံခေါင်းဆောင်ဖြစ်တဲ့သူ့ကိုယ်သူယာယီသမ္မတအဖြစ်ကြေညာထားတဲ့ဟွမ်ကွာယီလိုကတနင်္လာနေ့မှာပြောကြားလိုက်ပါတယ်။ဥရောပနိုင်ငံတရားစင်ကျော်ကသူ့ကိုဗင်နီဇီလန်နိုင်ငံရဲ့ခေါင်းဆောင်ဖြစ်တဲ့တေဝင်အသိမှတ်ပြုခဲ့ပြီးတဲ့နောက်မှာနိုင်ငံကိုရုတ်တံမင်ကွန်းပြောကြားရမှာဟွမ်ကွာယီလိုကမာဒူရိုဟာနိုင်ငံတော်ဖွံ့ဖြိုးရေးဘဏ်ဘန်ဒစ်ကငွေတွေကိုဥရုဂွေးကဘဏ်တစ်ခုကိုလွှဲပြောင်းပေးနေတယ်လို့အထောက်ထားတစုံတရာမပြဘဲနဲ့ပြောကြားလိုက်တာဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့ဒုတိယအချိန်မြောက်နိုင်ငံတော်အခြေပြမင်ကွန်းကိုအင်္ဂါည9:00နာရီမှာပြောကြားမှာဖြစ်ပါတယ်။အမေရိကန်အလို့တော်မှာမကြခင်မှာပဲဒီမိုကရက်ပါတီကအနိုင်ရလွှမ်းမိုးထားတယ်လို့လူနည်းစုနဲ့အမျိုးသမီးလွှတ်တော်အမတ်တွေလည်းဒီမိုကရက်တွေလွှမ်းမိုးထားတဲ့လွှတ်တော်တွေမှာစံချိန်တင်အောင်အရေးတွေ့များနေချိန်မှာအခုလိုပြောကြတာဖြစ်ပါတယ်။တကယ်တော့နိုင်ငံတော်အခြေပြမိန့်ခွန်းကိုပြီးခဲ့တဲ့ January 29ရက်နေ့ကပြောကြားမှာဖြစ်ပေမဲ့အဲဒီတုန်းကအစိုးရရန်တရားတချို့ရပ်တန့်နေတာကြောင့်အောက်လွတ်တော်ဥက္ကဋ္ဌနန်စီပလိုစီကအစိုးရရန်တရားအလုံးပြန်လည်လည်ပတ်မှလွှတ်တော်မိန့်ခွန်းပြောကြားဖို့အတွက်သမ္မတကိုတားမြစ်ခဲ့တာပါ။ရခိုင်ပြည်နယ်ပဋိပက္ခဖြည့်ရှင်ရေးမှနိုင်ငံသားဖြည့်ရေးကိစ္စအပါအဝင်ကိုဗစ် -19 ကော်မရှင်ရဲ့အကြံပြုချက်တွေကိုလက်တွေ့အကောင့်ထဲပေါ်ရေးမြန်မာကိုဖိအားပေးဖို့လိုတယ်လို့လုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံဟောင်းနိုင်ငံတွေကတိုက်တွန်းလိုက်ပါတယ်။ February 4ရက်တနင်္လာနေ့ကလုံခြုံရေးကောင်စီမှနှစ်နှစ်သက်တမ်းပြည့်လို့အဖွဲ့ဝင်ဖြစ်ကနေထွက်ခွာသွားတဲ့နိုင်ငံတွေကသူတို့ဆိုင်ရဲ့ခွဲတဲ့အတွေ့အကြုံနဲ့အခြေအနေဆွေးနွေးတင်ပြခဲ့မှာမြန်မာအရေးနဲ့ပတ်သက်ပြီးတော့အခုလိုထည့်သွင်းပြောကြားလိုက်တာလည်းဖြစ်ပါတယ်။ကုလသမဂ္ဂဒုက္ခသည်များဆိုင်ရာ UNHCR ရဲ့အထူးတန်တမန်ဖြစ်တဲ့ Angelina Jolie ဟာဩဂုတ်လ2019ကစပြီးမြန်မာနိုင်ငံကနေအစုလိုက်အပြုံလိုက်ဝင်ရောက်ခုလုံးတဲ့ Ranger ဒုက္ခသည်9သိန်းကျော်နေထိုင်ရာ Bangladesh ကိုဒီတစ်ပတ်မှာပဲတွားရောက်ခဲ့တာဖြစ်ပါတယ်။သမ္မတ Donald Trump ကအရေးပြည်တဲ့ရင်းဝင်ကြီးအဖြစ်နဲ့David the Bennett Nut ကိုခန့်ဖို့အတွက်အမည်စင်တင်တင်လိုက်တယ်လို့တင်းလာနေမှာပဲပြောကြလိုက်ပါတယ်
။နောက်ဆုံးရနိုင်ငံတကာသတင်းချင်းချုပ်ကိုတော်ခင်မျိုးတက်ကြီးညာခဲ့တာဖြစ်ပါတယ်။အခုနောက်ပိုင်းစီစဉ်ထုတ်လို့ရမှုကတော့ Mac Engineer မှာအတန်းပိုင်းဆိုင်ရာ Engineer က Dave Magnus ဖြစ်ပါတယ်။ View ကိုနိုင်ငံတကာကအခုလိုမျိုးနားဆင်ကြတဲ့အတွက်ကျေးဇူးများတင်ပါတယ်။ View ရဲ့ရုပ်မြင်သံကြားကိုကြည့်ရှုကြတဲ့လူလည်းကျေးဇူးတင်ပါတယ်။ကျွန်တော်တို့ View ကို Facebook စာမျက်နှာကနေလည်းတိုက်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်ခင်ဗျာ။အခုကျွန်တော်ကြောက်အောင်လေမှာ
This program has come to you from the Voice of America, Washington.